to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ။ VOA American တိုင်းရဲ့2019ခုနှစ်ဒီဇင်ဘာလ25ရက်ဗုဒ္ဓဟူးနေ့မနေ့ဖက်အစီအစဉ်တွေကို American Bureau of Washington DC မြို့တော်ကနေ5.32 5.40 5.48 တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်တယ်လို့ VOA Facebook စာမျက်နှာ VOA Burmese News ကပါတိုက်ရိုက်ထုတ်လည်ပေးနေပါပြီ။ဒီကနေ့မနေ့ခင်းအစီအစဉ်မျိုးအဖြစ်ကျွန်တော်ရဲမထွန်းကတာဝန်ယူတင်ဆက်ပေးတော့မှာပါ။
ကျမများသတင်းအောင်ပါဒီကနေ့မနေ့ပိုင်းထိတန်းရောင်းသတင်းတွေမှာတော့မြောက်ကိုရီးယားကပြီးမယ်လို့ချင်းချောက်ပြောဆိုထားတယ်ဘယ်လိုခရစ်စမတ်လက်ဆောင်မျိုးကိုမဆိုရင်ဆိုင်မှုအသင့်မဲလို့သမ္မတဒေါ်နယ်ထရမ်ကပြောပါတယ်ဆူဒန်နိုင်ငံမှာနှစ်ပေါင်းများစွာအတင်းမှာပထမဆုံးအကြိမ်ဖြစ်ခရစ်စမတ်နေ့ကိုအများပြည်သူအားလည်းရဲ့အဖြစ်အကျဉ်းကူပြောင်းရေးအစိုးရကသတ်မှတ်ကြေညာလိုက်ပါတယ်မြန်မာနိုင်ငံတိုက်ပွဲခေတ်ရနေမြေကြီးမှာနေထိုင်နေတဲ့ခရစ်ယာန်ဘာသာဝင်တွေကတော့သူတို့ရဲ့နေထူးနေမြတ်ဖြစ်တဲ့ခရစ်စမတ်နေ့ကစပြီးတော့ရေရှည်ငြိမ်းချမ်းရဖို့မျှော်လင့်နေပါတယ်ဒီလိုဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုကိုကြွကြော်သိနေအတူပြောပြပေးပါမယ်ရှင
်ဒီလိုထိတဲ့ရောက်တဲ့နေ့အပြီးနားဆင်ရမယ့်သတင်းတော်တစ်ခုမှာတော့ဒီနေ့ကြာရောက်တဲ့ခရစ်စမတ်နေ့မှာ American ပြည်တော်စုရောက်မြန်မာကက်သလစ်အတိုင်းဝန်ကဘာတွေဆုတောင်းပေးနေပါသလဲ
အဲချစ်ချင်းမေတ္တာတရားဆွမ်းမိုးတဲ့လူအတိုင်းဝန်သူနဲ့သူအဲမနာလိုရညုံမုံထားရရှိတဲ့အတိုင်းဝိုင်းဒီကိုကျွန်တော်တို့ခြေချနိုင်ဖို့ကျွန်တော်တို့ကြိုးစားကြပါမယ်
ဖုန်းတော်ကြီး John Paul Member အပြည့်စုံကိုမကြခင်နားဆင်ရမှာပါဒီသတင်းလောနဲ့အတူ American Pittsburgh Virginia ပြည်နယ်က William Spectmuke လေးကအယောင်ဆုံးအတန်းဆုံးဖျော်ဖြေပေးနေတဲ့ Christmas မီးထွန်းပွဲအကြောင်းမြန်မာနိုင်ငံကဖုန်းတော်ကြီးကျောင်းတွင်နဲ့တိလရှင်စတင်တိုက်တွေမှာမိဝေးဖောက်ဝေးနဲ့ပညာသင်ကြားနေသူကျောင်းနေအရွယ်ကလေးတွေရဲ့အနာဂတ်အိမ်မက်တွေအကြောင်းစတဲ့သတင်းတော်လေးနဲ့အတူကမ္ဘာသတင်းတွေကမြန်မာပြည်သတင်းတွေကိုနားဆင်ရပါမယ်။ဒီသတင်းလှော်ရေးမတိုင်ခင်မှာတော့ဗုဒ္ဓဟူးနေ့မနေ့ဖက်နောက်ဆုံးရနိုင်ငံသားသတင်းတွေကိုမတ်မြတစေအောင်နဲ့ကိုကျော်ကျော်သိန်းတို့ကပြောပြပေးပါမယ်ခင်ဗျာ။
မြောက်ကိုရီးယားကပေးမယ်လို့ချင်းချောက်ပြောဆိုထားတဲ့ဘယ်လိုခရစ်စမတ်လက်ဆောင်မျိုးကိုမဆိုရင်ဆိုင်ဖို့အသင့်မယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောပါရယ်နှစ်နိုင်ငံကြားနျူကလ িয়ার ရေးစစ်ဆန်ညှိနှိုင်းပွဲတွေရပ်ဆိုင်နေချိန်မှာမြောက်ကိုရီးယားကအခုလိုချင်းချောက်ထားတာပါသူကဒုံးကျည်စမ်းတမ်းမှုလုပ်မဲ့အစာလှပတဲ့ပန်အိုတလုံးကိုလက်ဆောင်အဖြစ်ကျွန်တော်စီပို့လိုက်တာလည်းဖြစ်ချင်းဖြစ်မှာပေါ့ပန်အိုတလုံးကျွန်တော်ရချင်းရမှာပဲလို့သမ္မတထရမ့်ကသတင်းတောက်တွေကိုအင်္ဂါနေ့မှာပြောပါရယ်နျူကလ িয়ার ရေးဆွေးနွေးပွဲဒီမှာလိုက်လျောမှုတွေလုပ်ဖို့မြောက်ကိုရီးယားကအမေရိကန်ကိုတောင်းဆိုထားပြီးဘယ်လိုခရစ်စမတ်လက်ဆောင်ရေးမလဲဆိုတာအမေရိကန်အပေါ်မှာသာလုံးဝမူတည်ရဲ့လို့ဒီလအစောပိုင်းကသတိပေးချင်းချောက်ထားတာပါပြီးခဲ့တဲ့ဖေဖော်ဝါရီကလုပ်တဲ့နျူကလ িয়ার အရေးဆွေးနွေးပွဲဒီမှာမြောက်ကိုရီးယားဘက်ကဘာမှကြိတိကျကျမလိုက်လျောခင်အမေရိကန်ဘက်ကတန်ခတ်ပိတ်ဆိုတာတွေဖြေလျှော့ပေးဖို့အရင်ကတောင်းဆိုခဲ့တဲ့အတွက်အမေရိကန်ကလက်မခံမင်းနဲ့ညှင်းပယ်ထားတာပါပြီးခဲ့တဲ့လအတွင်းကတော့ဒုံးကျည်များစွာပစ်ခတ်နိုင်တဲ့စနစ်ကိုမြောက်ကိုရီးယားကဒီနေ့အတွင်းမှာ၄ချိန်မြောက်ဖြစ်စမ်းသပ်ခဲ့ပါတယ်။မကြာခင်ဂျပန်နိုင်ငံအနီးဝန်းကျင်မှာတကယ်ကိုပယ်တင်းဒုံးကျည်ပစ်လို့ဖို့ရှိတယ်လို့လည်းချင်းချောက်ထားပါတယ်
။သမ္မတဒေါ်နယ်ထရမ့်ကိုတရားစွဲဆိုထားတာထက်လွတ်တော်မှာစစ်ဆေးကြနာရမယ်ကိစ္စရှေ့မဆက်နိုင်ဖြစ်နေချိန်မှာပဲဒီမိုကရက်လွတ်တော်အမတ်တွေကိုသမ္မတကအင်္ဂါနေ့မှာအပြင်းထန်ဝေဖန်ထိုးနှက်ပါတယ်။သူတို့ကကျွန်တော်တို့ကိုလုံးဝမျှတမှုမပေးခဲ့ပဲအခုကျတော့အထက်လွတ်တော်မှာမျှတမှုလူချင်းနေကြတယ်လို့ဖလော်ရီဒါပြည်နယ်ပွန်ဘီချ်ဒေသကသူပိုင်းမာရာလာဂိုအပန်းဖြေအိမ်မှာသမ္မတထရမ့်ကသတင်းတောက်တွေကိုပြောပါတယ်။ Republican မှအများစုရှိတဲ့အထက်လွတ်တော်မှာတရားစစ်ဆေးမှုစတင်နိုင်မှုဆွဲချက်တွေပေးပို့ရမှာကိုအကန့်အသတ်မရှိရှင်းဆိုင်လိုက်တဲ့အောက်တော်ဥက္ကဋ္ဌနန်စီပလိုစီကိုအထူးသဖြင့်အဓိကပြစ်မှတ်ထားပြီးသမ္မတကဝေဖန်တာပါ။ကျွန်တော်ကိုမဲပေးခဲ့သူအားလုံးနဲ့ Republican Party ကိုသူကမုန်းတီးနေပါတယ်။သူကနိုင်ငံကိုတိကျိုက်ညံ့အောင်လုပ်နေပါတယ်လို့သမ္မတကပြောပါတယ်။အထက်လွတ်တော်မှာတရားစစ်ဆေးတဲ့အခါတာဝန်ရှိသူ၄ဦးရဲ့ထွက်ဆိုချက်တွေကိုကြားနာဖို့အထက်လွတ်တော်ဒီမိုကရက်ခေါင်းဆောင်ချက်ရှူးမားကတောင်းဆိုတာကိုရီပပလီကန်လူမျိုးစုခေါင်းဆောင်မစ်မကွန်လကပယ်ချထားပါတယ်။ဒီမိုကရက်တွေကလာထွက်ဆိုစီခြင်းသူတွေထဲမှာနိုင်ငံတော်လုံခြုံရေးတံပိပုတ်ကိုဟောင်းဂျွန်ဘိုလ်တန်နဲ့အင်ပီရိုဝန်ထမ်းရေးရာယာယီအကြီးအကဲမစ်မူဗနီတို့ပါဝင်ပါတယ်။ဒါမှမဟုတ်တရားစွဲမှုအောက်တော်မှာစုံစမ်းစစ်ဆေးခြင်းကလာရောက်ထွက်ဆိုမှုအဲ့ဒီတာဝန်ရှိသူတွေကငင်းခဲ့ပါတယ်။
Christmas အကျိုးနဲ့ Jerusalem မြို့တောင်ဘက်မှာရှိတဲ့ Palestine တွေအုပ်ချုပ်တဲ့အနောက်ဘက်ကန်က Bethlehem မြို့ကိုကမ္ဘာအနှံ့ကဝတ်ပြုဆူတောင်းသူတွေဆူဝေးရောက်လာပြီးတော့မန်ဂါရင်ပြင်မှာဆူဝေးခဲ့ပါတယ်။အခမ်းအနားမှာ Palestine ကင်းတောက်ကျောင်းသားလူငယ်လူတွေဟာရှေးဟောင်းခရစ်ယာန်ဘုရားကျောင်းရှိတဲ့ Christmas တစ်ပင်ကြီးနားမှာချီတက်ခဲ့ကြတာပါ။ယေရှုခရစ်တော်ဖွားမြင်ရာဒေသ Bethlehem မြို့ကလူတိုင်းအတွက်ငြိမ်းချမ်းရေးမျှော်လင့်ခြင်းနဲ့တရားမျှတမှုကိုအမြဲတမ်းဖော်ဆောင်နေပါတယ်လို့ Bethlehem မြို့အုပ်ချုပ်ရေးမှူး Anton Selman ကပြောပါတယ်။ဒါပေမဲ့ Israel နဲ့ငြိမ်းချမ်းရေးကိစ္စတွေအတွက်တော့သူ့မှာမျှော်လင့်ချက်တိတ်မရှိဘူးလို့အုပ်ချုပ်ရေးမှူး Selman VOA ကိုပြောပါတယ်။ Jerusalem အပေါ်မှာ Israel မြို့တော်အဖြစ်အတိအမှတ်ပြုခဲ့တဲ့ကိစ္စနဲ့ပြီးခဲ့တဲ့နှစ်ကအမေရိကန်တန်ရုံးကိုဂျေရုဆလင်ကိုပြောင်းရွှေ့ခဲ့တဲ့အပေါ်မှာအမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုသူကပြည်တင်ဝေဖန်ခဲ့ပါတယ်။သမ္မတထရမ့်ဟာဂျေရုဆလင်ကိုအစ္စရေးမြို့တော်အဖြစ်2019ခုနှစ်ကအတိအမှတ်ပြုခဲ့ပြီးတဲ့နောက်အမေရိကန်တန်ရုံးကိုလည်းဂျေရုဆလင်ကိုရွှေ့ပြောင်းခဲ့တာပါ။ဒီအပေါ်မှာပါလက်စတိုင်းပြည်သူတွေကတော့စိတ်ဆိုးဒေါသထွက်ခဲ့ကြပါတယ်။
ဆူဒန်နိုင်ငံမှာနှစ်ပေါင်းများစွာအတွင်းပထမဆုံးအကြိမ်ဖြစ်ခရစ်စမတ်နေ့ကိုအများပြည်သူအားလိုက်ရဲ့အဖြစ်အတွင်းကူးပြောင်းရေးအစိုးရကသတ်မှတ်ကြေညာလိုက်ပါတယ်။ဒါဟာနိုင်ငံအခြေခံဥပဒေမှာပြဋ္ဌာန်းထားတဲ့လွတ်လပ်ခွင့်တွေနဲ့ကန့်ညီအောင်လုပ်ဆောင်တာဖြစ်တယ်လို့ဝန်ကြီးတူကပြောပါတယ်။ဒီဆိုပြချက်ဟာဆူဒန်နိုင်ငံမှာဒီနှစ်အတွင်းသမိုင်းဝင်နိုင်ငံရေးအပြောင်းအလဲတွေရဲ့ရလဒ်ဖြစ်တယ်လို့ဘာသာရေးဆိုင်ရာဝန်ကြီးနက်စရဒင်းမူဖရဲကပြောပါတယ်။နိုင်ငံတော်ဆန္ဒပြဖို့တွေဖြစ်ပြီးတဲ့နောက်သမ္မတအိုမာအယ်ဘရှီယားကိုစစ်ဖက်ခေါင်းဆောင်တွေကဖြုတ်ချလိုက်တာပါ။အဲဒီနောက်ခါတူးမျိုးတော်မှာဆန္ဒပြသူတွေကိုစစ်ဖက်ကနှိမ်နင်းဖြိုခွဲတာကြောင့်လူသေးဆုံးဒဏ်ရာရတာတွေဖြစ်ပြီးတဲ့နောက်အတိုက်ခံဖွဲ့တွေနဲ့စစ်ဖက်ကောင်းဆောင်တွေအကြားအသွင်ကူးပြောင်းရင်ပူးတွဲအစိုးရတရားဖွဲ့ကိုသဘောတူခဲ့ကြပါတယ်။ဩဂုတ်လမှာသဘောတူထားတဲ့အခြေခံဥပဒေဆိုင်ရာကြီးညာချက်ထက်မှပါရှိတဲ့အတိုင်းလွတ်လပ်ခွင့်အားလုံးကိုအာမခံချက်ပေးဖို့အသွင်ကူးပြောင်းရေးအစိုးရအနေနဲ့အခိုင်အမာဆုံးဖြတ်ထားတယ်လို့ဝန်ကြီးမိုဖရက်ကပြောပါတယ်။ဘာသာရေးလွတ်လပ်ခွင့်ချိုးဖောက်တဲ့နိုင်ငံတွေစီးရင်တဲ့ကနေအမေရိကန်ပြည်ထောင်စုကဆူဒန်နိုင်ငံကိုမကြာသေးခင်ကပဲဖယ်ရှားလိုက်ပြီးဆူဒန်အသွင်ကူးပြောင်းရေးအစိုးရအပေါ်ထောက်ခံမှုတိုးမြင့်သွားမယ်အရေးလက္ခဏာပြလိုက်ပါတယ်။အမေရိကန်ရဲ့အဲ့ဒီဆုံးဖြတ်ချက်ကိုဝန်ကြီးမိုဖရဲကကြေညာပါတယ
်။ဒီရေအမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုက်ဒိုမီတာ32 kHz 933လိုက်ဒိုမီတာ40 kHz 9839ไฮโดรมีเตอร์48 kHz 6153ညနဲ့ဒုတိယနိုင်ရဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American အတန်ဗုဒ္ဓဟူးနေ့မနေ့ပိုင်းသတင်းတွေကိုဆက်လက်ကြေညာပေးနေပါတယ်။မြန်မာနိုင်ငံတိုက်ပွဲဖြစ်ပွားရာနေမြေတွေမှာနေထိုင်ရတဲ့ခရီးယန်ဘာသာဝင်တွေဟာသူတို့ရဲ့နေထူးနေမြဖြစ်တဲ့ Christmas နေ့ကစပြီးရေရှည်ငြိမ်းချမ်းရဖို့ကိုမျှော်လင့်နေကြပါတယ်။တမရုံနဲ့တိုင်းဒါလက်နဲ့ကိုင်းအဖွဲ့ရရဲ့တိုက်ပွဲတွေအကြားရှမ်းပြည်နယ်ကုတ်ခိုင်မြို့ပြည်သူတွေခရစ်စမတ်ပွဲတွေကိုကျင်းပခဲ့ပါတယ်။ကချင်ပြည်နယ်မန်စီမြို့နယ်မှာနေထိုင်တဲ့မိုင်းခေါင် KPC ကမ်းမှာတိုက်ပွဲရှောင်သူဦးရေ2000ဝန်းကျင်ရှိပြီး2013အောက်တိုဘာကတည်းကတိုက်ပွဲတွေကြောင့်သူတို့တွေခရစ်စမတ်ပွဲတွေကိုပျော်ပျော်ရွှင်ရွှင်ဆင်နွှဲခွင့်မရတာကြာနေပြီလဲဖြစ်ပါတယ်။တိုင်းဒါလက်နဲ့ကိုင်းအဖွဲ့ UWSA ကိုပိုင်အုပ်ချုပ်ခွင့်ရဒေသဖြစ်တဲ့ဝါနေမြေမှာရှိတဲ့လာဟုနှစ်ချင်းဖျားเจ้าတွေကိုအခုနှစ်မှာပြန်ဖွင့်ခွင့်ပေးလိုက်တဲ့အတွက်ဒီနှစ်ခရစ်စမတ်မှာတော့ဘုရားကျောင်းမှာဝတ်ပြုခွင့်ရပြီလို့လာဟုနှစ်ချင်းခရီးယံအဖွဲ့ချုပ်ဆရာတော်ဒေါက်တာလာဇရုကပြောပါတယ်ခရီးယံယဟန်အမတ်ဖုန်းတော်ကြီး Charles ဘိုကလည်းသူ့ရဲ့2019ခုနှစ် Christmas သဝန်လွှာမှာမြမပြည်သူပြည်သားတွေကိုအမျိုးသားပြည်နယ်တည်မြဲရေးနဲ့ငြိမ်းချမ်းရေးစိတ်တမန်တွေဖြစ်လာကြဖို့မေတ္တာရက်ခံတောင်းဆိုထားပါတယ်ရှင်
အဲ့လိုမျိုးတခြားနိုင်ငံတွေကခရစ်ယာန်ဘာသာဝင်တွေ Christmas ပွဲတော်ကိုပြည်ပေါ်ရွှေရွှေဆင်နွှဲနေကြကြရင်ဟောင်ကောင်မှာတော့ငြိမ်းချမ်းတဲ့ Christmas အခါသမယဖြစ်ဖို့မျှော်လင့်ချက်တွေမှိမ့်မိန်သွားပါတယ်။အကြောင်းကတော့ Christmas အကြိုနေ့အင်္ဂါနေ့ကဆန္ဒပြပွဲတွေအတွင်းအဒီကယုံညီရဲ့ရဲတပ်ဖွဲ့ကမျက်ရည်ရိုးပုံးတွေနဲ့ပစ်ခတ်တယ်လို့ဆန္ဒပြသူတွေကနေရာအနှံ့ပြားမှာမီးရှို့ခဲ့ကြတာကြောင့်ပါ။အစိုးရဘက်မကျေနပ်ကြောင်းထုတ်ဖော်ပြောဆိုဖို့နဲ့ဒီမိုကရေစီပုံမှုရရှိရေးတောင်းဆိုဖို့ online ကနေတိုးစော်ထားတဲ့အတွက်ကုန်တိုက်ကြီးအများပြားနဲ့ကမ္ဘာလက်ခီးတွေနဲ့စီကားတဲ့နေရာမှာလူအုပ်ကြီးတွေစုဝေးခဲ့ကြတာပါ။ပြမှုကျူးလို့နဲ့ဆိုတဲ့ဆွဆွဲချက်နဲ့ဖန်စီခံရသူတွေတရုတ်ပြည်မှာကြီးမှာအမှုရင်ဆိုင်ဖို့လွှဲပြောင်းပေးရမယ့်ဥပဒေမူကြမ်းကိုကန့်ကွက်တာကနေစတဲ့အစိုးရဆန့်ကျင်ရေးဆန္ဒပြပွဲတွေဟာအခုဆိုရင်ခုနလတည်းဝင်လာပြီဖြစ်ပြီးအဆုံးသတ်မဲ့အရေးလက္ခဏာမရှိသေးပါဘူး။နိုင်ငံရေးတောင်းဆိုချက်တွေကိုအစိုးရကလည်းလျော်တဲ့အထိလက်လျှော့မှာမဟုတ်ဘူးလို့ဆန္ဒပြသူတွေကပြောထားပါတယ်။တောင်းဆိုချက်တွေထဲမှာတော့အရွယ်ရောက်သူတိုင်းမဲပေးပိုင်ခွင့်နဲ့ရဲတပ်ဖွဲ့ရဲ့အေးအေးဆက်ဆက်နှိမ်နှင်းမှုအပေါ်တိကျလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုလုပ်ဖို့ပေါ်ပါမှာတယ်။ဒေသဆန်တော်ချင်းအင်ကာည9နာရီထိုးပြီးတဲ့နောက်ပင်နီဆူလာဇင်ခန်ဟိုတယ်ကြီးအပြင်ဘက်နေရာအပါအဝင်ကမ္ဘာလက်ခီးတယ်ယူနဲ့စီကားတဲ့ဆင်ရှာဆွီးဆိုတဲ့နေရာမှာဆန္ဒပြသူတွေလူစုကွဲအောင်ရဲတပ်ဖွဲ့ကမြေရုပ်ပုံအတော်များများနဲ့ပစ်ပါတယ်။ည7နာရီမှာဆန္ဒပြသူတွေကဆင်ရှာဆွီးရဲစခန်းကိုမီးလောင်ပုံးတွေနဲ့လာပစ်တယ်လို့ရဲတပ်ဖွဲ့ရဲ့ညနှောင်းပိုင်းထုတ်ပြန်ချက်တခုမှပြောထားပြီးအများပြည်သူအနေနဲ့အဲ့ဒီနေရာကိုရှောင်ကြဖို့တတိပေးထားပါတယ်။
ထိုင်းနိုင်ငံမှာကျမွေးမြူရေးချမ်းတစ်ခုနဲ့ပတ်သက်ပြီးတော့ Twitter စာမျက်နှာမှာရေးခဲ့တဲ့အမျိုးသမီးရုပ်တံသတင်းထောက်တူဟာအတရေဖြတ်မှုဆွဲချက်နဲ့ထောင်ဒဏ်2နှစ်ချမှတ်ခံရတယ်လို့သူရဲ့ရှင်နေကပြောပါတယ်။အဲ့ဒီအချိန်က Voice TV မှာလုပ်နေတဲ့ရုပ်တံသတင်းထောက်စူချာနီကလိုက်ထရီဟာသမခါဆက်ကျမွေးမြူရေးချမ်းလုပ်ငန်းခွင်အခြေအနေတွေနဲ့ပတ်သက်ပြီးတော့တရားရင်ဆိုင်နေရတဲ့အပေါ် Twitter မှာသူရေးခဲ့တာအတွေ့ပြည်တံပေးခံရတာဖြစ်တယ်လို့သူရဲ့ရှင်နေဖြစ်သူဝါရဖုံဦးထိုင်ရန်စီကပြောပါတယ်။ချမှတ်တဲ့ပြည်တံကပြင်းထန်လွန်းတဲ့အတွက်မယုံနိုင်အောင်ဖြစ်မိတယ်လို့စူချာနီက ရိုက်တာသတင်းဌာနကိုပြောပါတယ်။သူရဲ့ရှစ်လာသားအွယ်တောင်းငယ်လေးနဲ့ပတ်သက်ပြီးတော့စိတ်ပူမိတယ်လို့လည်းသူကပြောပါတယ်။ထမခါဆက်ကြမွေးမြူရေးချန်ကအခြေအနေတွေနဲ့ပတ်သက်ပြီးတော့ထိုင်းလူခွင့်ရေးကော်မရှင်ကိုမြန်မာရွှေ့ပြောင်းအလို့သမားတစုက2016ခုနှစ်မှာတိုင်ကြားခဲ့တဲ့ပေါ်အခြေခံပြီးစုချာနီကတွစ်တာမှာရေးခဲ့တာပါ။အလို့သမားတွေကိုကြမွေးမြူရေးချန်ကအသေးရေးဖြစ်မှုနဲ့တရားပြန်ဆွဲတာကိုထိုင်းတရားရုံးကကနဦးပယ်ချပြီးတဲ့နောက်မှာအလို့သမားတွေကိုနစ်နာကြီးပေးဖို့ဒီနေ့အတွင်းဆုံးဖြတ်ခဲ့ပါတယ်။မွေးမြူရေးချန်ကတော့ဆွဆွဲပြောဆိုချက်တွေကိုညှင်းဆန့်ပြီးတရင်တောက်အယောက်20နဲ့အတူတက်ကြွလှုပ်ရှားသူတွေကိုတရားပြန်ဆွဲခဲ့ပါတယ်။အခုလိုတရင်တောက်တယောက်ကိုပြည်တံချလိုက်တဲ့အပေါ်မှာသမခါဆက်မွေးမြူရေးချန်ကတော့တစုံတရာမှတ်ချက်မပေးခဲ့ပါဘူး။လောလောဆယ်မှာတော့အာမခန်နဲ့နေနေတဲ့အသက်30အရွယ်စုချာနီကသူ့အယူခံဝင်မယ်လို့ပြောပါတယ်ရှင်။
အိန္ဒိယနိုင်ငံမှာနိုင်ငံသားပြည်မှုဆိုင်ရာဥပဒေကိုကန့်ကွက်နေတဲ့နိုင်ငံတော်ဆန္ဒပြပွဲတွေကိုရဲတပ်ဖွဲ့ကအင်အား3နှိမ်နှင်းထိခွဲတဲ့ပေါ်တည်ထဲဝင်ကြီးအာမက်ရှားကအင်္ဂါနေ့မှာကာကွယ်ပြောဆိုပါတယ်။မွတ်စလင်လူဦးရေအများစုရှိတဲ့အာဖဂန်နစ္စတန်၊ဘင်္ဂလားဒေ့ရှ်နဲ့ပါကစ္စတန်နိုင်ငံတွေမှာဖိနှိပ်ခံရပြီး2014ခုနှစ်ဒီဇင်ဘာလ31ရက်နေ့မတိုင်ခင်အိန္ဒိယကိုရောက်လာကြတဲ့ဟိန္ဒူ၊ပါစီ၊ Sikh ၊ဗုဒ္ဓဘာသာ၊ Jain နဲ့ Christian ဘာသာဝင်တွေကိုနိုင်ငံသားများများဖြစ်ဖို့ရည်ရွယ်ပြီးနိုင်ငံသားပြည်မှုဆိုင်ရာပြင်ဆင်ဖြည့်ဆွက်ချက်ဥပဒေ CAA ဆိုတာကိုမကြာသေးခင်ကပဲပြဋ္ဌာန်းထားတာပါဥပဒေပြဋ္ဌာန်းပြီးခဲ့ကဖြစ်လာတဲ့ဆန္ဒပြပွဲတွေအတွင်းလူ21ယောက်ထက်မနည်းတည်ဆုံးပြီးပါပြီဒါဟာပြင်ဒီနေ့ရွေးကောက်ပွဲမှာဝန်ကြီးချုပ်နရင်ဒရာမိုဒီအပြတ်အသတ်အနိုင်ရခဲ့ခြင်းကလေးကဆိုရင်သူရဲ့ဥပဒေပြုအစည်းအဝေးပေါ်ပထမဆုံးစန့်ကျင်ကောက်ွက်တာဖြစ်ပါတယ်ဒီထဲဝန်ကြီးအမစ်ရှားကတယောက်ယောက်အသက်အန္တရာယ်ထိခိုက်လာတဲ့အခါရဲတပ်ဖွဲ့အနေနဲ့တနတ်နဲ့တိုက်ခိုက်ရတဲ့အဆင့်ကိုရောက်လာပါတယ်အဲလိုဖြစ်ရမျိုးမှာရဲတပ်ဖွဲ့ကအင်အားမသုံးဘူးဆိုရင်သူတို့ကိုတော်ဝင်ကိုကြေပြွန်ခြင်းမရှိတာပါပဲလို့တွေးဆမှုဉာဏ်ကတခုအတွင်ပြောသွားပါတယ်။အိန္ဒိယရဲတပ်ဖွဲ့ရဲ့လူရဲပေါ်နယူးယောက်ခြေဆိုင်လူခွင့်ရေးစောင့်ကြည့်လေလာရေးအဖွဲ့ကဥပန်ထားပြီးဆန္ဒပြသူတွေပေါ်မလိုအပ်ဖက်အပြင်းထန်အင်အားသုံးနှစ်နီးနားရပ်ဖို့တောင်းဆိုထားပါတယ်။ခုချိန်နည်းဆိုရင်အိန္ဒိယနိုင်ငံတော်အဖမ်းခံထားရသူ2000ကျော်ရှိပါပြီခင်ဗျာ
။ဗိုလ်ရုံးနေမနဲ့ထိတ်တန့်ရအောင်မြန်မာနိုင်ငံကသတင်းတွေကိုမတ်မြတ်သိအောင်နဲ့ကိုကြော်ကြော်သိန်းတို့ပြောပြခဲ့တာပါဆက်လက်ပြီးသတင်းလော်ရီကိုဇက်တိုင်နာဆင်ကြပါမယ်ပြည်ပခန့်တွေရင်ဆိုင်နေရတဲ့မြန်မာပြည်ကြီးငြိမ်းချမ်းပြီးချစ်ချင်းမြတ်တရားလွှမ်းမိုးတဲ့လူအတိုင်းဝိုင်းဖြစ်လာဖို့အမေရိကန်ပြည်တော်စုရောက်မြန်မာကတ်တလေအတိုင်းဝိုင်းကအထူးတလဲဆုတောင်းပေးနေကြောင်းခရီးယားဘာသာဝင်တွေရဲ့ဘာသာရေးအထွတ်မြတ် Christmas နေ့မှာဖုန်းတော်ကြီးဂျွန်ပေါ်မန်က VOA ကိုပြောပါတယ်ယေရှုခရစ်တော်ဖွားမြင်တဲ့ဒီဇင်ဘာလ25ရက်ခရစ်မတ်နေ့မှာအမေရိကန်မှာအခြေချနေတိုင်းနေတဲ့မြန်မာနဲ့တိုင်းသားခရီးယန်ဘာသာဝင်တွေရဲ့ဆုတောင်းပွဲအလူတန်းပွဲတွေနဲ့တမူထူးခြားကျင်းပတဲ့အစီအစဉ်တွေအကြောင်းကိုမတ်အင်ဂျင်နိုင်ကဆက်ပြီးတင်ပြမှာဖြစ်ပါရယ်ခင်ဗျာ
အမေရိကန်မှာအခြေချနေထိုင်နေတဲ့မြန်မာကက်သလစ်ခရီးယန်ဘာသာဝင်တွေအတွက်ခရစ်စမတ်နေတူးနေ့မြတ်အဖြစ်ကျင်းပရတဲ့ရည်ရွယ်ချက်ကို NCBAC ခေါ်အမေရိကန်နိုင်ငံလုံးဆိုင်ရာမြန်မာကက်သလစ်အဖွဲ့အစည်းတာဝန်ခံကန်တက်ကီပြည်နယ် Holy Spirit Parish ခရီးယန်ကျောင်းကဖုန်းတော်ကြီးဂျွန်ပေါ်မန်က VOE ကိုခုလိုပြောပါတယ
်ခရစ်စမတ်ပွဲကျင်းပရတဲ့ရည်ရွယ်ချက်ကတော့ကျွန်တော်တို့ခရစ်တော်ယူဆောင်လာပေးတဲ့ရင်ချမ်းခြင်းတွေချစ်ချင်းမြတ်တာတွေတရားတော်ပွားများကြဖို့ပေါ့နော်အထူးသဖြင့်တော့ကျွန်တော်တို့လူသားတွေမှာရှိနေတဲ့ဒီအတ္တတရားတွေအမုန်းတရားတွေအလုံးကိုချစ်ချက်ပြတော့ပါကျွန်တော်တို့ရဲ့ချစ်ချင်းမြတ်တာလွှမ်းမိုးတဲ့အဖွဲ့အစည်းဒီလိုနဲ့တို့သားသာတာဖြစ်အောင်နေထိုင်ကြတဲ့အဖွဲ့အစည်းဒီလိုနေထိုင်ကြပြီးဒီလိုညီညွတ်ခြင်းကိုဒီဆောင်နိုင်ကြတဲ့အဖွဲ့အစည်းတွေဖြစ်လာဖို့ဆိုတာကတော့ကျွန်တော်တို့ဒီခရစ်စမတ်ပွဲတော်ကျင်းပတဲ့အခါတိုင်းမှာကျွန်တော်တို့အဓိကထားရှိရတဲ့ရည်ရွယ်ချက်တွေဖြစ်ပါတယ
်။အမေရိကန်ပြည်ထောင်စုတဝန်းမှာရှိနေတဲ့မြန်မာနဲ့တိုင်းရင်းသားခရီးယန်ဘာသာဝင်တွေကလည်းကိုနေထိုင်ရာဒေသအလိုက်ခရစ်စမတ်ပွဲတော်တွေကိုစုဝေးကျင်းပကြရမှာTexas ပြည်နယ်ဝီကိုမြို့မှာကက်သလစ်ဘာသာဝင်တွေစုဝေးပြီးထူးထူးခြားခြားခန့်ခန့်နာနာပြုလုပ်တဲ့ Christmas ပွဲတော်အစီအစဉ်ကိုအဓိကဦးဆောင်စီစဉ်သူတဦးဖြစ်တဲ့ကချင်ကက်သလစ်အဖွဲ့ကဆန်ရောကနေခုလိုပြောပြပါတယ
်။ကျမတို့ဒီဒီဝီကိုမှာကြတော့ဒီနှစ်မှာတစ်ချိန်ပေါ့နော်ကျမတို့ဒီကချင် Catholic Community of America အနေနဲ့ဒီ NCBAC ရဲ့ဦးဆောင်မှုလမ်းမှာဟိုရှိနေတဲ့ဘာသာသူတွေအားလုံးဒီနေ့မှာဒီ Waco Texas မှာ Sacred Heart Catholic Church မှာဒီနေ့ကျမတို့ဒီညနေစပြီးတော့ Christmas ပွဲကို Christmas Eve Mass တွေလုပ်ကြမယ်။မနေ့ဖြန်တနင်္လာနေ့ Christmas ပွဲတွေအစီအစဉ်လေးတွေလုပ်ကြမယ်။ပြီးတော့မနေ့ဖြန် Christmas ပြီးရဲ့နောက်ပိုင်းအထိပေါ့နော်ကျမတို့အားလုံးစုစုစည်းနေဟိုမြန်မာပြည်ကရောက်လာကြတဲ့ Father တွေ
အော်ဖုန်းတော့ကြီးရနေအတူတကွာကျမတို့ခရစ်မတ်ပွဲကိုကျင်းပကြမယ်ကလေးတွေအတွက်လက်ဆောင်လေးတွေကျမတို့ဟိုပြင်ဆင်ထားတယ်ပေါ့နော်ကျမတို့မြန်မာအစားစားကချင်အစားစားတိုင်းနာအစားစားလေးတွေနဲ့ကျမတို့ချက်ပြုတ်စားတောက်ပြီးတော့ကြောကြမယ်ခုံကြမယ်ပေါ့နော်ဟိုဆူတောင်းကြမယ်ပေါ့အဲ့လိုအစီအစဉ်လေးတွေစီစဉ်ထားပါတယ်အမိအနေနဲ့ဝေးကွာရနေရာကိုရောက်ရှိနေကြပြီမယ်လေပတိပခါတွေဆက်လက်ဖြစ်ပွား
ဒီခိုင်တေတာဒီပြည်တွင်းတိုင်းငါလုံးပေါ့နော်မအေးချမ်းသေးဘူးကျမတို့အထူးတလဲအောင်းမေးဆူတောင်းတာမျိုးကျမတို့အထူးတလဲလုပ်တာပါဒီခရစ်မတ်ပွဲမှာလည်းကျမတို့အထူးတလဲကျမတို့ဒီတိုင်းရင်းသားတွေဒုက္ခရောက်နေတဲ့လူတွေဟိုမအေးချမ်းမငြိမ်းချမ်းသေးတဲ့သူတွေအတွက်ကျမတို့အမြဲတမ်းအောင်းမေးပြီးတော့အထူးတလဲဒီမိသားစုပြုစောချင်ပါကျမတို့ပါဝင်ပြီးတော့သူတို့အတွက်ကိုဆူတောင်းပေးရင်းနဲ့စီစဉ်လေးတွေ
Christmas ဆုတောင်းပေးပါတယ်
။အဲအများနဲ့ကျွန်တော်တို့မြန်မာပြည်အဲဒီတော်၎င်းကဘာပေါ်မှာတော်၎င်းကျွန်တော်တို့အများတိုင်းငြိမ်းချမ်းတဲ့ဖွဲ့စည်းတွေကျွန်တော်တို့တည်ဆောက်နိုင်ကြဖို့ရည်ကြီးတယ်ပေါ့နော်။ကျွန်တော်တို့ဒီမှာဒီအတားဆီးတဲ့နှောက်ယှက်တွေအများကြီးရှိနေတယ်။ထို့သဖြင့်တော့ကျွန်တော်တို့အဲချစ်ချင်းမေတ္တာတရားဆွမ်းမိုးတဲ့လူတိုင်းဝိုင်းသူနဲ့သူအဲမနာလိုရာညှုံမုံထားရှင်ရှိတဲ့အတိုင်းဝိုင်းဒီကိုကျွန်တော်တို့ခြေချက်နိုင်ဖို့ကျွန်တော်တို့ကြိုးစားကြပါစို့လို့လည်းကျွန်တော်တို့အနေနဲ့အားလုံးကိုဖိတ်ခေါ်ခြင်းနဲ့တိုက်တွန်းခြင်းပါတယ
်ခရစ်စမတ်အချိန်မှာအမေရိကန်ရောက်မြန်မာခရစ်ယာန်တွေစုဝေးကြပြီးအခုလိုထိမ့်မှတ်ပွဲတွေကျင်းပကြမြန်မာနိုင်ငံအေးချမ်းဖို့ဆူတောင်းမေတ္တာပို့တာပွဲတွေကျင်းပနေကြတာလည်းဖြစ်ပါတယ်ရှင်
မင်းဂျင်နာရင်တင်ပြသွားကြတာပါအခုဆက်လက်ပြီးအမေရိကန်နေဆင်နွှဲနေတဲ့ခရစ်စမတ်ဆိုင်ရာသတင်းလွှာတစ်ပုဒ်ကိုဆက်လက်တင်ဆက်ပေးကြပါမယ်ရိုးရဒလေးအသက်ရောအဟောင်းပါရောရှက်နေတဲ့ခရစ်စမတ်အငွေအသက်လေးတွေဟာအမေရိကန်ပြည်ထောင်စုဗာဂျီးနီးယားပြည်နယ်ကသမိုင်းဝင်ရှေးဟောင်းမြို့လေးဖြစ်တဲ့ဝီလျံစ်ဘတ်မြို့ကလေးကိုလွှမ်းခြုံလုပ်နေပါတယ်19ရာစုနှစ်ကစလို့ထူထောင်ခဲ့တဲ့ဒီကိုလိုနီခေတ်ကမြို့ငယ်လေးအနားမှာ Bush Gardens လို့ခေါ်တဲ့အပန်းဖြေကစားကွင်းကြီးတစ်ခုလည်းရှိနေပါတယ်။မြို့ငယ်လေးကရောကစားကွင်းကြီးကပါအလဲလာသူတွေအတွက် Christmas မီးရောင်စုံတွေနဲ့အတူသေးတန်စုံတွေနဲ့ပါဆက်ကုနဲ့သောတာပတာဒနှစ်ဖျားဖြောပြမှုတွေပေးနေတာကြောင့် Williamsburg မြို့ကလေးဟာအမေရိကမှာ Christmas Gala လဲပတ်ဖို့အကောင်းဆုံးနေရာတစ်ခုဖြစ်လာခဲ့ပါတယ်။ VOA သတင်းထောက် Deborah Block သတင်းပေးပို့ထားတာကိုတင်ပြပေးကြပါရစေခင်ဗျာကိုလိုနီခေတ်မြို့လေးဖြစ်တဲ့ Williamsburg မြို့မှာမြောက်တန်တစ်ချပ်ပြဖို့လို့ Christmas Gala အားလိုက်ကိုစတင်လိုက်ပါတယ်ဒေသဆုံး Scotland ပင်သန်တွေကလည်းအနာယူအားလိုက်ရဲ့အပန်းဖြေစိတ်ကိုအားဖြည့်ပေးနေပါတော့တယ် Williamsburg မြို့နားက Bush Gardens အပန်းဖြေကစားကွင်းကြီးမှာတော့ Christmas မြို့ငယ်လေးတစ်ခုရှိနေပါတယ်မြုပ်ငယ်တွေကဂျာမန်ရှီဟောင်းရွာလေးကိုမျက်စိပသာဒကျစရာမိအောင်စုံတွေလင်းလင်းလက်လက်ထွန်ကြည့်ထားပါတယ်။ဒီအပန်းဖြေကစားကွင်းကြီးကိုမိလုံပေါင်း17တန်းကျော်နဲ့အလှဆင်ထွန်ကြည့်ထားတာကြောင့်ဆောင်းရသည့်အားလိုက်ရက်မှာမြောက်အမေရိကတစ်ခွင်မှာအကြီးအကျယ်ဆုံးခရစ်စမတ်မီးတွန်းပွဲတစ်ခုဖြစ်လာခဲ့ပါတယ်။ဒီခရစ်စမတ်မြုပ်ငယ်လေးဟာပစ္စလက်ဆန်တယ်လို့ခီးသွားဧည့်သည်တာမီနှစ်ယောက်ကပြောပါတယ်။
Everything's lit up and festive and bright and just makes you happy. ချစ်သမ
ားတွေကိုမီးရောင်စုံထွန်းထားတယ်။ရောင်စုံတောက်ပနေတဲ့ပွဲတော်ပါ။အားလုံးပျော်ရွှင်မြူးမြူးသွားရမယ်
။တပီးဖြစ်သူကတော့
It's really nice and fun. There's a lot of things to do. Go on the train, look at the lights.
တကယ်ပျော်စရာကောင်းတယ်။ပျော်စရာအများကြီးပဲ။ရထားစီးပြီးတော့ရထားပေါ်ကနေမီးရောင်စုံတွေကိုကြည့်ရတာတိတ်လှတာပဲ
။မြို့ရက်ကလမ်းစုံတစ်ခုမှာတော့ Irish beer design design ရှိပြီး stout လို့ခေါ်တဲ့မဟူရာအယောင်ဘီယာလည်းရနိုင်ပါတယ်။ဒီဂျာမန်ရှေးဟောင်းမြို့မှာ ginger bread လို့ခေါ်တဲ့ ginger cookie ရနံ့လေးတွေလည်းအစင်တင်ပြန့်လို့နေပါတယ်။ Williamsburg မြို့လေးကိုရောက်ရင်တခြားတနေရာရောက်သွားရတယ်လို့ခံစားရပါတယ်။ဒီမြို့ဟာ1699ခုနှစ်မှာ Virginia ပြည်နယ်ရဲ့မြို့တော်ဖြစ်ခဲ့တာပါ။အဲ့ဒီအချိန်နဲ့18ရာစုနှစ်အစအဦးတွေကိုအစ်စ်ပြန်လဲတိဆောက်ထားသလိုတခြားအစအဦးတွေကိုလည်းအရင်အုပ်မြစ်အတိုင်းပြန်လဲမောမှန်ခဲ့ပါတယ်။ဒါကြောင့်ဒီမြို့ဟာအခုအခါမှာအသက်ဝင်နေတဲ့သမိုင်းပြတဲ့တစ်ခုဖြစ်လို့နေတာပါ။ဒါပေမဲ့ခရစ်စမတ်ကာလမှာတော့ဒီမြို့ကလေးဟာတိတ်ကိုယူရှင်းတဲ့နေရာတစ်ခုသာဖြစ်တယ်လို့လည်းဆိုပါတယ်
။ Christmas was more a celebration of going to church and feasting.
Christmas ကတော့ဖျားချောင်းသွားဖို့အစားအသောက်မျိုးစုံအရှံပေအတူစားဖို့ပါတီသွားပြီးတော့ကားဖို့လုပ်နေတာကပုံများတယ်လို့ပြောလို့ရပါတယ်ပြီးတော့အိမ်အတွင်းနဲ့ပတင်းပေါက်တွေမှာ Christmas အဆောင်ရောင်တွေကိုအလှဆင်ပြီးတော့ချိတ်ဆွဲကြပါတယ
်1842ခုနှစ် American သမိုင်းမှာအလှဆင် Christmas သစ်ပင်ပထမဆုံးလက်ခံရရှိခဲ့တဲ့ဒီ William Spratt မျိုးတွေကအမှုပညာပြတဲ့အထက်မှာရှိတဲ့ဒီနှစ် Christmas သစ်ပင်ကိုတော့ရောင်စုံအလှတစားပေါင်း 2000 ကျော်နဲ့အလှဆင်ထားပါတယ်William Spratt မျိုးရဲထွန်ကြီးထားတဲ့ကညင်စီမီရှူတိုင်းတွေလောင်ကျွမ်းနေချိန်မှာပဲ Scotland ပင်သံတွေကလည်းလမ်းတွေပေါ်မှာတညံညံရှိနေပါတယ်။ဒီဝင်းကျင်တဲ့အတံပလန်တွေကအလဲလာသူခီးသွောအဲ့တဲ့တွေကို American တို့ရဲ့ယူရာ Christmas ပွဲတော်နဲ့အဲ့ဒီပွဲရဲ့မူလစိတ်တွေကိုတွေးတောကြည့်မိစေဖို့တွန်းအားပေးနေတယ်လို့ဖြစ်နေကြောင်းပါခင်ဗျာ VOA တော်ရရှင်တွေအတွက် Christmas Stillness Song ကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကို email ကတဆင့်ဝေဖန်အကြံပြုလိုတဲ့တိကျချင်းတောင်းကျင်တဲ့ဆိုရင် VOA email လိပ်စာက burmese@voanews.com ကိုဆက်သွင်းနိုင်ပါတယ်ခင်ဗျ။ဆက်လက်ပြီးတော့မြန်မာနိုင်ငံဆိုင်ရာသတင်းတော်တစ်ပုဒ်ကိုနားဆင်ကြပါမယ်။မြန်မာနိုင်ငံမှာစီးရီးပဋိပက္ခတွေကြားနေဆက်ဒေသတွေကကျောင်းနေအရွယ်ကလေးတွေဟာမိဝေးဖောက်ဝေးမိုင်ပေါင်းများစွာကွာဝေးတဲ့မြို့ကြီးတွေကဖုန်းတော်ကြီးကျောင်းတွေနဲ့သီလရှင်စာသင်တိုက်တွေမှာပညာသင်ကြားနေကြရပါတယ်။သူတို့ရဲ့အခက်အခဲတွေကြားကအနာဂတ်အိမ်မက်တွေကဘာတွေဖြစ်ပါမလဲ။ AFP သတင်းစောင့်ပါကိုအခြေခံပြီးမတ်မြတ်တင်အောင်ကပြောပြပေးပါမယ်ခင်ဗျာ
။ရန်ကုန်မြို့စင်ကြီးဘုံဒေသတစ်ခုကမင်္ဂလာသိတိသီလရှင်စာသင်တိုက်မှာအသက်၄နှစ်ကနေ၁၈နှစ်အတွင်းရှိတဲ့သီလရှင်66ပါးရှိပါတယ်။သူတို့ဟာလက်နက်ကင်အဖွဲ့တွေနဲ့စစ်တပ်ကြားစီးရီးပဋိပက္ခတွေဖြစ်ပွားနေတဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာမွေးဖွားသူပလောင်လူမျိုးတွေပါလွတ်လပ်ရေးရပြီးနောက်ပိုင်းကလေးကဗုဒ္ဓဘာသာဝင်အများစုရှိတဲ့မြန်မာနိုင်ငံနယ်စပ်ဒေသတွေမှာကိုယ်ပိုင်အုပ်ချုပ်ခွင့်ရလူတွေနဲ့တဘာဝတည်ရင်ဇာတာပစ္စည်းတွေကြောင့်လက်နက်ကင်အဖွဲ့တွေနဲ့အစိုးရစစ်တပ်ကြားမှာပဋိပက္ခတွေရှိခဲ့တာဟာနှစ်ပေါင်းများစွာရှိနေပါပြီ။ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အရသာအစိုးရလက်ထက်ပြည်တွင်းငြိမ်းချမ်းရေးကိုဖော်ဆောင်ဖို့ကြိုးပမ်းနေပေမဲ့အောင်မြင်မှုမရသေးဘဲနဲ့တိုက်ပွဲတွေဆက်ဖြစ်နေသေးပါ။မတည်ငြိမ်တဲ့ဒေသတွေမှာလက်နက်ကင်ပဋိပက္ခတွေကြောင့်ကျောင်းတွေလည်းပိတ်ထားရပါတယ်။တိလရှင်စာတင်တိုက်ကိုရောက်လာပြီးတော့အခုလိုတိလရှင်ဝန်းနဲ့ပညာသင်ကြားနေရတဲ့အကြောင်းကိုတိလရှင်မတ်ခေမာတီကအခုလိုပြောပါတယ
်အခုတည်းရေရမရမလဲဆရာမလည်းဆလာမတည်ရေဟိုစစ်ရကြတော့လေးပမာဆရာမလည်းလမ်းတည်ရေဟာပါလေရမလည်းစစ်ရလိုက်ကြတယ်မလို့ရှင်ဒီပါလေတော့တရီရတယ်
ရန်ကုန်သာသနာရေးနဲ့ယဉ်ကျေးမှုဝန်ကြီးဌာနညွှန်ကြားရေးမှူးတဦးဖြစ်သူဦးစိန်မော်ရဲ့ပြောကြားချက်အရ နေဆက်တိုက်ပွဲကြီးရဲ့အကျိုးဆက်ကြောင့်ရန်ကုန်မြို့ကဖုံးတော်ကြီးစာတင်တိုက်တွေနဲ့သီလရှင်စာတင်တိုက်တွေမှာကိုရင်ငယ်တွေနဲ့သီလရှင်လေးတွေ18,000နီးပါးဟာပညာသင်ကြားနေကြရတယ်လို့သိရပါတယ်။မင်္ဂလာသိတ္တိသီလရှင်စာတင်တိုက်ကသီလရှင်လေးတွေဟာမနေ့၄နာရီကိုအိယာကထားရပြီးတော့၂နာရီကြာဖျားဝတ်ပြည့်ဆူတောင်းကြရပါတယ်။ဒါပြင်ရန်ကုန်မြို့တွေကရက်ွက်တွေမှာတပတ်နှစ်ရက်ဆွမ်းဆန်ခံထွက်ကြရပါတယ်။တခြားရက်တွေမှာတော့သူတို့ဟာအစိုးရအကြောင်းတင်ယူနဲ့အညီပရဟိတဆာလာတင်ပေးကြတဲ့ဆရာဆရာမတွေစီမှာပညာစီပူကြရပါတယ်။သူတို့ရောက်လာတော့ကမြန်မာစကားမပြောတတ်ကြတယ်လို့ပြောဖို့အတင်းကျပ်တိုက်တွန်းတာလည်းမရှိဘူးလို့တိုက်ဥသီလရှင်ကြီးဒေါ်ဝါရညာနီကပြောပါတယ်။သီလရှင်လေးတွေအနေနဲ့သူတို့မွေးရမြီကိုအလေပြန်ကြတာမရှိသလောက်ပါပဲလို့လည်းသီလရှင်ကြီးကပြောပါတယ်။အသက်18နှစ်အရွယ်သီလရှင်လေးမတ်ခေမာတီကတော့အထက်တန်းစဉ်ပညာသင်ပြီးရင်တောင်လူဝမလဲဘဲနဲ့သီလရှင်အဖြစ်နဲ့ပဲဆက်နေသွားမယ်လို့ပြောပါတယ်။
လာတဲ့မင်္ဂလေးတွေဖြစ်လို့ရှိရင်ကိုလည်းလူချက်ဆင်မပါဘူးနဲ့လားထဲလို့ရှိရင်ကိုကကတမန်လည်းမှမတူတာအားကြောင့်မလား။အော်မထဲတော့ဘူးလို့ဆရာလေးပဲပြောရမယ်
။အသက်18နှစ်ရှိပြီဖြစ်တဲ့သီလရှင်မတ်တမတင်ကြီးရဲ့ငယ်ဘဝအိမ်မက်ကတော့အင်ဂျင်နီယာဖြစ်ချင်ခဲ့တာဖြစ်ပြီးတော့ဘောလုံးအားကစားကိုနှစ်သက်သူပါ။အခက်ခဲပြီးကြားတဲ့ကသူ့ရဲ့အနာဂတ်အိမ်မက်ကရောဘယ်လိုရှိပါသလဲ
။ဆုံးကတော့နေဘူးတန်းတိတ်မခံနိုင်အောင်ဆယ်တန်းအောင်ပြီးရင်တော့အဲ့လိုမျိုးတက်ကူတွေထက်သက်မယ်ဘွဲရထိလုံးမယ်။ဘွဲရရင်တော့ဟိုအဲ့လိုမျိုးအင်ဂျင်နီယာရဲ့ဖြစ်ချင်တယ်လောက်ချင်ပေါ်လုံးတော့ကန်ချင်လူထွက်ပြီးတော့တော့ကန်ပထမအဆူရခဲ့တ
ယ်မြန်မာနိုင်ငံမှာရှိအစင်လာအရာသီလရှင်တွေဟာဖုံးတော်ကြီးတွေလောက်ဦးစားပေးခြင်းမခံကြရပါဘူးဒါပေမဲ့ဖုံးတော်ကြီးတွေနီးတူသီလရှင်တွေမှာလည်းနေစဉ်စောင့်ထင်းကြရတဲ့သီလကျင့်ဝတ်တွေရှိပါတယ်အခုလိုစီရေးပဋိပက္ခတွေနဲ့မတည်ငြိမ်တဲ့ဒေသတွေကကြောင်းနေအရွယ်ကလေးငယ်လေးတွေဟာဒီလိုစာတင်တိုက်တွေမှာပညာစီပူရင်းနဲ့ဘဝကိုရှေ့ဆက်ကြဖို့အိမ်မက်တွေကိုယ်စီနဲ့ရှိနေကြပါတယ်ရှင်
မမြတ်တဲ့ကြံအောင်တင်ပြသွားကြရပါအခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာသတင်းဆောင်မတွေကိုမအီတန်စင်ကောက်နှုတ်တင်ပြပေးထားတာကိုနားဆင်နိုင်ပါပြီခင်ဗျာ
ဒေါ်ဆန်းစုကြည်ရဲ့ကဏ္ဍက ICJ နိုင်ငံတကာတရားရုံးကပြန်လည်ပြည့်နောက်ပိုင်းတူးတက်မှုရှိလားဆိုတဲ့ကောင်းစဉ်နဲ့ဒေါက်တာ S Chandra Sekha မြေသားထားတဲ့ဆောင်မကိုတော့ eurasia.com မှာဖတ်ရပါတယ်ICJ မှာဂမ်ဘီယာနိုင်ငံကမြန်မာအပေါ်မှာဆွေးထားတဲ့အမှုကိုဖျက်ဖို့နဲ့ဂမ်ဘီယာကတောင်းဆိုထားတဲ့အကြမ်းဖက်ရေးယူဆောင်ရွက်မှုတွေကိုဖျက်ပေးဖို့ဒေါ်ဆန်းစုကြည်ရဲ့အပိတ်ပြောကြားချက်မှာတောင်းဆိုခဲ့တာကိုဖော်ပြထားပါတယ်။မြန်မာကလူမျိုးတို့တက်ဖြတ်မှုကျူးလွန်နေဆွေးဆုံးဖျက်ချက်ကိုတကယ်လို့ ICJ ကချမှတ်လိုက်ရင်တော့မှမြန်မာအပေါ်ရေးယူနိုင်မှုကကြောင်းမှဖြစ်တယ်လို့လည်းဆိုပါတယ်။မြန်မာဘက်ကနေတရုတ်နဲ့ရုရှားကရည်တည်ပေးရမယ့်အခြေအနေဖြစ်သွားနိုင်တယ်လို့လည်းဆိုပါတယ်။တရုတ်ဘက်ကမြန်မာပါမသွားခင်မှာအမေရိကန်လိုအနောက်နိုင်ငံတွေကစပြီးတော့မြန်မာနိုင်ငံနဲ့ဆက်ဆံရေးပြောင်းလဲတည်ဆောက်တဲ့နေဆိုပြီးတော့ဆောင်းမရှင်ကတိုက်တွန်းထားပါတယ်။မြန်မာနိုင်ငံပေါ်နိုင်ငံတကာကဝေဖန်နေချိန်မှာတောင်ဆန်းစုကြည်က ICJ ထိတောင်သွားပြီးတော့ဂုဏ်သိက္ခာရှိရှိမမမမမြန်မာဘက်မြန်မာစစ်တပ်ဘက်ကကာကွယ်ပြောသွားခဲ့တာကြောင့်ပြည်တွင်းထောက်ခံမှုတွေများစွာရပြီးတဲ့နောက်2020ရွေးကောက်ပွဲမှာထပ်ပြီးတော့ရွေးခံရဖို့အခွင့်အလမ်းပုံများသွားတယ်လို့ထောက်ပြထားပါတယ်။သူအရင်လုံဆောင်ကျင်နေတဲ့အခြေခံဥပဒေပြင်ဆင်ရေးအတွက်လည်းအထောက်အကူဖြစ်သွားနိုင်တယ်လို့မြန်မာစစ်တပ်ကသူတို့လိုကာကွယ်ပြောခဲ့တာကြောင့်လည်းဒေါ်ဆန်းစုကြည်နဲ့မြန်မာစစ်တပ်ကြားဆက်ဆံရေးပိုကောင်းလာနိုင်တယ်လို့လည်းဆိုပါတယ်။ဒေါ်ဆန်းစုကြည်ကိုပြည်တွင်းကထောက်ခံမှုတွေများလာသလိုပြည်တွင်းကဗမာလူမျိုးအတိုင်းအဝိုင်းရဲ့တရှိန်တိုးထောက်ခံမှုတွေကြောင့်2020ရွေးကောက်ပွဲမှာဒေါ်ဆန်းစုကြည်အတွက်အထောက်အကူဖြစ်မယ်လို့យေတာထားတာကိုဖတ်ရပါတယ်ရှင်။မြမလေးတက်နှစ်ပတ်လည်အခထိမ့်မှတ်နဲ့မြမလေးတက်ရဲ့အရေးချင်းဆိုတဲ့ခေါင်းစဉ်နဲ့ပရရှတ်ပါရာမန်စွာရန်ရေးသားထားတဲ့ဆောင်းပါးကိုတော့ The Diplomat.com မှာဖတ်ရပါတယ်။ဒီနှစ်82ကြိမ်မြောက်မြမလေးတက်နှစ်ပတ်လည်ခန်းနာမှာဖွံ့ဖြိုးတိုးတက်လာတဲ့စစ်တပ်ရဲ့အရေးချင်းတွေကိုအသားပေးပြထားတယ်လို့ဆိုပါတယ်။ဒီနှစ်ပိုင်းတွင်တွင်မှာတက်မော်ကာကွယ်ဦးစီးချုပ်ဘူဂျုံမူကြီးမင်းအောင်လှိုင်ရဲ့ဦးဆောင်မှုအောက်ကမြမစစ်တပ်လည်းဖွံ့ဖြိုးတိုးတက်မှုတွေများလာပြီးတော့ရေတက်လိုနေရာတွေမှာလက်နက်အစ်စ်တွေအားဖြည့်တာရုရှားတရုတ်နဲ့အိန္ဒိယလိုပြည်ပစစ်တပ်တွေနဲ့ကောင်းမွန်တဲ့စစ်စင်ရေးတိစောက်တာတွေလှုပ်ဆောင်တာကိုထောက်ပြထားပါတယ်။ပြည်ရင်းပြည်ပအခက်အခဲတွေကိုရင်ဆိုင်ဖို့တောင်မှကတခြားနိုင်ငံတွေနဲ့ရှင်းနိုင်အောင်လို့မြန်မာစစ်တပ်ကအရေးအသွေးမြင့်တင်လာလို့အရေးသာထားတာပါမြန်မာလေတပ်ကလည်းအလားတူပဲခင့်မိလာပြီးတော့အရေးအသွေးမြင့်တက်လာတယ်ဆိုပြီးတော့ရေးသားထားတဲ့ဆောင်းပါးကိုကောင်းတုတ်တင်ပြလိုက်ရပါတယ်ရှင
်ဒီ UI မြန်မာပိုင်းရဲ့အတန်းလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း
6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတူ16 19နဲ့25မီတာတွေမှာထုတ်လင်းပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ19 25 32နဲ့တနေ့တနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါတော်တာရှင်များခင်ဗျာ။မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။ VOA American တိုင်းရဲ့ဗိုလ်တဝင်းမနက်ခင်းအစီအစဉ်တွေကိုမနက်9နာရီအထိတင်ဆက်ပေးနေပါတယ်။ဒီအစီအစဉ်တွေကိုလက်ရှိနားဆင်နေရတဲ့ line 2 meter 32 40 48တို့အပြင် line 1 meter 190 kHz 1595ကပါတိုးချက်ထုတ်လွှင့်ပေးနေပါတယ်။ဒုတိယပိုင်းအစီအစဉ်မှာအပတ်စဉ်ထုတ်လွှင့်နေတဲ့ဓာတ်ရိုက်လေး line အစီအစဉ်နဲ့အတူသူယုံကြည်ရာကဏ္ဍမှာအခုလိုကြားရပါမယ
်။အဓိကပါလဲဆိုအဓိကကိုယ့်ကို expand လုပ်ချင်တဲ့ဆန္ဒပေါ့နော်။
အမြင်ပိုင်းဆိုင်ရာအနုပညာဖန်တီးမှုတွေလုပ်နေတဲ့ Nora ရဲ့ယုံကြည်ရာကိုမကြခင်နားဆင်ကြပါပါ။တော်တော်ရှင်များခင်ဗျာမကြခင်မှာနှစ်အောင်ကုံလုံးနှစ်တကူပြောင်းတော့မှာဖြစ်ပါတယ်။ဒါကြောင့် VOE မြန်မာပိုင်းအတန်ကကုံလုံးတော့ပဲ2019ခုနှစ်တခြားလုံးမြန်မာနိုင်ငံရဲ့တည်င်းလွတ်လပ်ခွင့်နဲ့လွတ်လပ်စွာပြောဆိုခွင့်အခြေအနေတွေကိုပြန်ပြောင်းလည်လာသုံးသပ်ဆွေးနွေးထားပါတယ်။မြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်အခြေအနေကိုကိုသားညဦးကတိုက်ရိုက်လေးလိုင်းစီစဉ်မှာပင်တိုင်းဆွေးနွေးမေးမြန်းတင်ပြထားတာကိုနားဆင်ကြည့်ပါခင်ဗျာ
။မင်္ဂလာပါခင်ဗျာ။အင်္ဂါနေ့ညပိုင်းတိုက်ရိုက်လေးလိုင်းစီစဉ်ကနေပြီးကြိုဆိုပါရစေ။ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီ2019ခုနှစ်အတွင်းသတင်းလွတ်လပ်ခွင့်နဲ့လွတ်လပ်စွာပြောဆိုခွင့်အခြေအနေတွေကိုသုံးသပ်မှာဖြစ်ပါတယ်။2019ခုနှစ်တနှစ်ကုန်လို့အခုဆိုရင်2020နှစ်သစ်ကူးပြောင်းမှုအချိန်ရောက်နေပါပြီ။ပြီးခဲ့တဲ့2019ခုနှစ်ဒီမြန်မာနိုင်ငံထဲမှာလွတ်လပ်စွာပြောဆိုခွင့်နဲ့သတင်းမီဒီယာလွတ်လပ်ခွင့်တွေဘယ်လိုအခြေအနေရှိကြလဲဆိုတာကိုကျွန်တော်တို့နှစ်ချုပ်သုံးသပ်ချက်အနေနဲ့အခုဆွေးနွေးတော့မှာဖြစ်ပါတယ်။အဓိကပါဝင်ဆွေးနွေးပေးမယ့်ပုဂ္ဂိုလ်နှစ်ဦးရှိပါတယ်။ပထမတူကတော့ဒီ Indian News ကပါသတင်းစာဆရာဦးစိန်ဝင်းပါ။သူကတော့ဒီ Indian News အဖွဲ့ရဲ့သတင်းပညာဆိုင်ရာအကြံပေးပုဂ္ဂိုလ်ဖြစ်ပါတယ်။အဲနောက်တူကတော့ဒီကိုဆောင်ခါပါ။ကိုဆောင်ခါကတော့ဒီလွတ်လပ်စွာဒီပြောဆိုခွင့်နဲ့ပတ်သက်လို့အတန်အုပ်စုပေါ့နော်။ဒီအတန်ဖွဲ့စည်းရဲ့ဒီပြောခွင့်ရဦးဆောင်နေသူတူဖြစ်ပါတယ်ခင်ဗျကိုဆောင်ခါလည်းလီလိုင်းပေါ်မှာရှိရတယ်ကိုစိန်ဝင်းလည်းလီလိုင်းပေါ်မှာရှိပါတယ်ကျွန်တော်အရင်ဆုံးကိုဆောင်ခါကိုဖိတ်ခေါ်ကြပါလားခင်ဗျကိုဆောင်ခါကြားပါလားခင်ဗျဟယ်လိုကိုဆောင်ခါကြားပါလ
ား
ဟုတ်ကဲ့ကိုဆောင်ခါကြီးခုနကကျွန်တော်ပြောသွားလို့ပေါ့နော်အရင်ဆုံးတော့2019ခုနှစ်အတွင်းမှာမြန်မာနိုင်ငံအတွင်းလွတ်လပ်စွာပြောဆိုခွင့်ပေါ့နော်တကယ်တမ်းကိုဆောင်ခါတို့အနေနဲ့ဒါနဲ့ပတ်သက်လို့အသေးချာမှတ်တမ်းမှတ်ရရနေလဲလုပ်နေတယ်လွတ်လပ်စွာပြောဆိုခွင့်အခြေအနေကတိုးတက်လာသလားအရေးယူမှုတွေဘယ်လိုရှိလဲကျွန်တော်နှစ်ချုပ်လေးအရင်ဆုံးပြောပြပေးပါလား
ကျွန်တော်ဟိုပါကျွန်တော်တင်မီဒီယာကိစ္စကိုကျွန်တော်အရင်ပြောချင်တာပါ
ဟုတ်ကဲ့
မီဒီယာနဲ့ဆက်တဲ့ရင်ဒီ2019ခုနှစ်မှာတရားစွပ်စုခံထားရတာကျွန်တော်7ဦးတွေ့ရတယ်ဗျာဆိုတော့7ဦးတွေ့ရနောက်တစ်ခုကျတော့ဒီနိုင်လွလုံလို့ခေါ်တဲ့ဒီနိုင်ငံသားများ၏ပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုနဲ့လုံခြုံမှုကိုကာကွယ်ပေးဥပဒေလိုအားမျိုးနဲ့တရားစွပ်ထားတာဒီက2019ခုနှစ်မှာ20နှစ်တခုတွေ့ရတယ်ဆိုတော့အဲ့အခြေအနေတွေကြည့်မယ်ပြီးတော့ဆက်တွေ့ဥပဒေဆိုရင်လည်းကျွန်တော်တို့ဒီ2019မှာလည်းထပ်မြင့်တက်နေလို့မယ်ပေါ့နော်ဆိုတော့ဒီကိန်းကဏ္ဍအချက်အလက်တွေကကျွန်တော်တို့တုံးတက်ရမယ်ဆိုရင်တော့ဒီ2019ခုနှစ်ဟာဒီလိုလက်တွေကိုပြောဆိုခွင့်ချိုးဖောက်ခံရမှုမြင့်တက်တဲ့နှစ်လို့အကြမ်းများဖြစ်တော့တုံးတက်လို့ရပါတယ်ကို
ဟုတ်ကဲ့ဒီနေရာမှာကျွန်တော်တို့ထပ်မြင့်ချင်တာကဥပဒေနဲ့ပတ်သက်လို့ပေါ့ပြောမယ်ဆိုရင်ဒီလွတ်လပ်စွာပြောဆိုခွင့်ကိုကန့်တတ်နေတဲ့ဥပဒေတွေရှိနေတယ်ဆိုပြီးတော့ဒါပြင်ဆင်မှုဆိုပြီးတော့နိုင်ငံတကာကနေပြီးတော့လည်းတိုက်တွန်းနေကြတာရှိပါတယ်အဲ့တော့လွှတ်တော်ဘက်ကကြိုးပမ်းအထောက်မှုပေါ့ဒီလွတ်လပ်စွာပြောဆိုခွင့်ပို့ပြီးတော့ space ရအောင်လောက်လို့သတင်းမီဒီယာလွတ်လပ်ခွင့်ပို့ရှိလောက်အောင်လို့လွှတ်တော်ဘက်ကကြိုးပမ်းအထောက်မှုတွေဥပဒေပြင်ဆင်ချက်တွေကတော့ဘယ်လိုအားရစရာရှိပါလား
ကျွန်တော်တွေ့ရတဲ့လောက်ဆိုရင်ဒီလွတ်လပ်စွာပြောဆိုခွင့်နဲ့ပတ်သက်ပြီးတော့ဥပဒေပြင်နာဖြစ်တာအတိတ်ကထဏာဘာတစ်ခုမှလွှတ်တော်ကလုပ်နိုင်ခဲ့တာမရှိဘူးဒီ2019ခုနှစ်မှာမဟုတ်ဘူး2000နဲ့ဒီ16ခုနှစ်ဒီအစိုးရတက်လာတဲ့နောက်ပိုင်းကနေပြီးဒီနေ့အချိန်ထိတိုင်းအစိုးရဘက်ကပြင်ဆင်ပြဋ္ဌာန်းလိုက်တဲ့ဒီဥပဒေတွေဟာလွတ်လပ်စွာပြောဆိုခွင့်ပုံမအားကောင်းလာကြည့်ရဆိုတာတခုမှကျွန်တော်တို့ကမတွေ့ရဘူး။နံပါတ်1အနေနဲ့ဒီနိုင်လွလုံလို့ခေါ်တဲ့ဆန္ဒပြောတဲ့ဒီနိုင်ငံသားများ၏ပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုနဲ့လုံခြုံမှုကိုကာကွယ်ပေးဦးရပြဋ္ဌာန်းခဲ့တယ်။ဒါပေမဲ့အဲ့ပြဋ္ဌာန်းချက်ရွေးချက်ကကောင်းတယ်ပေါ့နော်။အထူးသဖြင့်တော့ဒီနိုင်ငံသားတွေရဲ့ privacy တို့ security တို့ကိုစဉ်းစားတဲ့ဦးစားပေးတဲ့ဥပဒေတွေဖြစ်တယ်။သူတို့တကယ်လက်တွေ့မှာကြတော့အဲ့လိုအကာအကွယ်ပေးတာမျိုးမဟုတ်ဖိနဲ့ဒီအစိုးရကိုဝေခံတဲ့လူထုကိုတရားစွဲတဲ့အမှုတွေပဲပေါ်လာတာတွေ့ရတယ်။အဲ့တော့ပြည်ထောင်စုက ဥပဒေကရည်ရွယ်ချက်ကတော့ကောင်းတယ်ဒါပေမဲ့တကယ် implement လုပ်တဲ့အခါမှာလူကြီးပဲနစ်နာနေတာတွေ့ရအဲ့တော့ထုံပြီးတော့ပြောရမယ်ဆိုရင်ဒီအစိုးရတည်တန်းတင်းမှာဘောနော်နောက်စကူးတင်အောင်မဟုတ်အစိုးရတည်တန်းတင်းမှာလှစ်တော့ပြတ်ထန်းလိုက်တဲ့ဥပဒေနောက်တော့ပြင်ဆင်လိုက်တဲ့ဥပဒေအတိတ်ပြတ်ထန်းလိုက်တဲ့ဥပဒေတွေအားဒီလက်ကထုတ်ပုတ်သူစုခွင့်ပုံမအားကောင်းအောင်ပုံမအမှတ်ခံချက်ရှိလာအောင်လုပ်ခဲ့ဥပဒေတစ်ခုမှမတွေ့ရဘူးလို့ကျွန်တော်ပြောလို့ရပါတယ်ဗျ။
ဟုတ်ကဲ့ဒီနေရာမှာကျွန်တော်နည်းနည်းလေးကိုဆောင်းခါကိုတစ်ခုမေးချင်တာကအမိုးစကားပြန်ပွားမှုပေါ့ဒီနေရာမှာ hate speech ပေါ့နော် hate speech ကပြောမယ်ဆိုရင်လွတ်လပ်စွာပြောဆိုခွင့်နဲ့ဆိုတဲ့ဟာနဲ့ကခပ်ပါပါလေးလူဖြစ်နေတဲ့အခြေအနေကအဲ့တော့ပြီးပြဆို2019ခုနှစ်အစောပိုင်းကာလတွေမှာအမျိုးသားရေးလှုပ်ရှားမှုတွေတော်တော်အားကောင်းတဲ့ hate speech တွေထွက်လာတယ်ဒါဒီမှာဖိနှိပ်မှုတွေတိတ်ပြင်းထလာတဲ့အခါမှာပြောရမယ်ဆိုရင်မြို့သားလှုပ်ရှားမှုတွေတော်တော်လေးကိုရပ်သွားတဲ့သဘောမျိုးတွေ့ရတယ်အခုနောက်ပိုင်းကာလမှာဆိုလို့ရှိရင်အဲ့တော့ဒီအနေထားနဲ့ပတ်သက်လို့ကိုစောင်းခဘယ်လိုမြင်ပါလဲ
ဆိုတော့နံပါတ်1ကအစိုးရကဒီအမုန်းစကားတွေခုနပြောရတဲ့ဒီ NDA ရှိတဲ့စကားတွေကိုတားမြစ်ခြင်းနဲ့ဆိုရင်အစိုးရကအရင်ဆုံး declare လုပ်ရတယ်ငါတို့ဒီလက်ရှိအစိုးရဟာဒီလိုဒီဒီအမုန်းစကားတွေ NDA ရှိတဲ့စကားတွေပြောဆိုဖို့တီးမခံဘူးငါတို့အရေးယူဆောင်ရွက်မယ်ဆိုတာငါ declare လုပ်ရမယ်ကိုရင်ပြောမှာလွန်ခဲ့တဲ့၄နှစ်တာအတွင်းမှာအဲ့လိုမျိုးသူရလုံနိုင်ခဲ့တာမရှိဘူး။ဒါအခုလက်ရှိ program ကျင်းနေတဲ့ဆရာတော်ဦးရတူဟာမျိုးဆိုတော့မှပဲသူ့ရှိမှရင်းယူရတဲ့ကိစ္စတွေအများကြီးရှိတယ်။အခုဖြစ်တော့ဒီကျွန်တော်ရှိနေဥပ္ပိုလ်ညီလုံတဲ့တက်ဖြတ်ခံရတဲ့ကိစ္စမှာသူဟာလုံတဲ့တက်ဖြတ်တဲ့သူဖြစ်တဲ့ဒီဥပ္ပိုလ်ကနလူတက်သမားရဲ့ဦးကြည်လင်းရဲ့ဆရာတော်ဆိုတာမျိုးတွေပြောတယ်ဆိုလူတက်အားပေးတဲ့ insightment လုပ်တယ်အစနာပြောတဲ့ဘာသာရေးမုံတင်းမှုတွေဖြစ်အောင်ဖရဂျက်စံနေဟာကြီးဆိုတော့နှိမ့်ချပြောဆိုရဟာကြီးအများကြီးကျူးလွန်ခဲ့တာကြီးဒါပေမဲ့အဲ့ဒါမျိုးပုံမှာအစိုးရကတုံ့နီးပါဝေးဖြစ်ခဲ့တယ်တစ်ချက်ကလေးမှာကျွန်တော်ထောက်ပြပြောဆိုတာတော့အရေးယူလို့လောက်တာဒါမျိုးတွေမတွေ့ရဘူးအခုလက်ရှိဥရတူအရေးယူထားတဲ့ကိစ္စကလည်းတစ်ချက်ပြင်ကြည့်တဲ့အခါမှာတောင်တန်းစုကြည်ဝေဖန်လို့ဆိုတာမျိုးနဲ့အရေးယူထားတာဖြစ်တယ်သူ့ရဲ့ဒီအမုန်းစကားပြောဆိုမှုဆိုတော့ဖရဂျက်စံနေအပြုအမူတွေတောင်ကျွန်တော်အရေးယူဆောင်ရွက်ထားတာမဟုတ်တာကိုသိရအဲ့တော့အစိုးရကိုယ်တိုင်ကဒီလိုမျိုးဒီ dangerous speed တွေ hate speech တွေပြောတဲ့လူတွေကိုအရေးယူခြင်းလိမ့်ရှိရလားဆိုတဲ့မေးခွန်းကိုကျွန်တော်ကမေးရမှာဆိုတော့အမှန်တကယ်တော့ဥပဒေရရှင်ကျွန်တော်တို့အခုပြည်တဲ့သူတွေတုံးနေတာရှိတယ်။နောက်တစ်ခုကဟိုဒီအမုန်းစကားနဲ့ပတ်သက်ရင်အကောင်းဆုံးဟာကဘာလဲဆိုတော့ပုံမှန်ရာဇတိပုံမှန်မှာ900ငါးကားနေတစ်ခုရှိတယ်။900ကားနေကလူမျိုးစုတစ်ခုနဲ့တစ်ခုကြားမှာအမုန်းပွားအောင်ခွဲတတ်တဲ့နှိမ့်ချပြောဆိုတာတွေကိုဒီရာဇတိပုံမှန်900ကားနေရေးလို့ရတယ်။ဆိုကြတာကဥပဒေအတွက်ကိုအလင်းစလို့ပြတ်ခန်းကြရမလို့ဆက်ရှိရှိနေတဲ့ဥပဒေတွေနဲ့ကိုပဲတကယ်လို့ကျွန်တော်နိုင်ငံမှာဒီခဏပြောတယ်ဘာသာရေးဘာသာပေါင်းနဲ့ချစ်တီပြင်းပြဖို့တဟကတာဖြစ်ဖို့အဲ့လိုမျိုးအထက်နဲ့တစ်ဖက်ကိုခွဲခြားနှိမ့်ချပြီးပြောတဲ့လူတွေကိုအရေးယူမယ်ဆိုရင်ပုံမှန်အကြည့်ပြီးသားလို့ဆိုရတာဖြစ်တယ်အဲ့တော့ပြည်ထောင်စုကဒီလက်ရှိအစိုးရကိုယ်တိုင်ကကိုအဲ့လိုအမုန်းစကားတွေတားကျင်တဲ့ပုံစံတော့ကျွန်တော်တို့ကသိမတွေ့ရဘူးဗျ
ဟုတ်ကဲ့ကျွန်တော်ကိုဆောင်းခါကိုအခုပထမဆုံးကြော့မှာအရင်ဆုံးနောက်ဆုံးတစ်ခုမေးချင်တာကတံပိုးပေါ့နော်အထက်ကဒီလွတ်လပ်စွာပြောဆိုခွင့်နဲ့ပတ်သက်လို့လူဖွဲ့စည်းရဲ့တံပိုးဆိုလိုတာကမြန်မာနိုင်ငံဟာဒီမိုကရေစီအခုပြောင်းကိုဦးတည်နေတဲ့အလှည့်ပြောင်းကိုသွားနေပြီအဲ့တော့ဒီလွတ်လပ်စွာပြောဆိုခွင့်နဲ့ပတ်သက်လို့မြန်မာလူဖွဲ့စည်းအထက်မှာဘလောက်ထိတံပိုးထားမှုရှိလဲဘာဖြစ်လို့မေးရလဲဆိုတော့အခုဆိုရင် ICJ ကိစ္စလိုမျိုးနောက်ဆုံးဖြစ်လာတဲ့ခါမှာဟိုဘက်ဒီဘက်ပြောကြဆူကြတာလေဥမာဆိုလို့ရှိရင်လူမှုကွန်ရက်ဒီမှာတော့ကြမ်းတမ်းပြောတာတွေပါကျွန်တော်သိထားမိရယ်အဲ့တော့လူဖွဲ့စည်းအတွင်းမှာရှိတဲ့လွတ်လပ်စွာပြောဆိုခွင့်နဲ့ပတ်သက်လို့ထားတဲ့တံပိုးဘယ်လိုများသုံးသပ်မိပါလဲကိုဆောင်က
ကျွန်တော်တင်နေကြဒီပြီးခဲ့တဲ့ဟိုအစိုးရရောဒီဘက်အစိုးရရောအပြန်အလှန်တိုက်ခင်ဖြစ်ကြကြတဲ့လူတွေကြီးပါပဲဒါနဲ့ညာတော့ဆင်းသူရဲ့ရည်တည်မှုရဲ့ဘက်ပေါ်မှာပဲအခြေခံတယ် right base ကိုမတော်ဘူးကတော့မှကျွန်တော်တို့ကဒီလူခွင့်ရေးပေါ်မှာပဲခြေတည်ပြီးပြောတယ်ဘယ်ပါတီဘယ်ပုဂ္ဂိုလ်ဆိုတာမျိုးထားလို့မရဘူးပေါ့ဒါပေမဲ့လူတို့ကတော့အဲ့လိုမဟုတ်ဘူးသူတို့ထောက်ခံတဲ့သူကဒီအမှန်တရားဖြစ်ပြီးတော့သူတို့ထောက်ခံတဲ့သူကပြောဆိုရတဲ့စကားဟာဒီလူခွင့်ရေးကိုစန့်ကျင်နေပြီးတိုင်အောင်အဲ့ဒီဟာကိုဆက်လက်ထောက်ခံတာဆက်လက်ယုံကြည်တာမျိုးကိုတွေ့ရတယ်ပြည်နာကလူလူဟာလွတ်လပ်တဲ့ပုဂ္ဂိုလ်ပြောဆိုခြင်းနဲ့ပတ်သက်ပြီးတော့ဟိုဘက်ကကနနတီးဖို့ခက်တယ်လို့ကျွန်တော်တို့မြင်တယ်။ဘာဖြစ်လို့လဲဆိုတော့အစိုးရကိုယ်တိုင်ကလည်းအဲ့ဒါကို mislead လုပ်တယ်ပေါ့နော်။ဆိုတော့အဲ့ mislead ချင်းလုပ်တာကိုကျွန်တော်တို့ကတွေ့ရတယ်။ဘာဖြစ်လို့လဲဆိုတော့အမှလက်ရှိကောင်စန်းစုကြည်ဝေဖန်တဲ့လူတွေကလည်းထောင်ကြတယ်။ဝန်ကြီးချုပ်ကြီးကိုပြောဆိုတဲ့လူတွေကလည်းထောင်ကြတယ်။ဒေသမားတွေကလည်းထောင်ကြတယ်။ဒီလိုထောင်ကြတယ်တရားစွဲတဲ့ဆိုတာကဖြစ်ပြင်ဖြစ်တတ်တယ်ဆိုရင်နေဝေးကျင်ပြီးကိုအစိုးရသွားတယ်။အဲ့ဒါလိုပဲအစိုးရကိုထောက်ခံဝန်ရံတဲ့ဒီလူအုပ်စုကလည်းဒီအစိုးရကိုထောက်ခံရင်းနဲ့အစိုးရလုပ်တဲ့ဟာအမှန်လေ။ဒီလိုမျိုးဟိုဗျံမရာဆောင်မပြောတင်စတဲ့ချင်းအဲ့လိုမျိုးဟိုဒီ narrative ကိုလူလူကလိုက်ပုံပေါ်တယ်အဲ့ဒါကိုကြည်ညာခြင်းဟိုဒီအစိုးရကိုယ်တိုင်အစိုးရကအပါဝင်ဘယ်တော့ဒီဘက်မှာရှိတဲ့ဒီအစိုးရကိုထောက်ခံတဲ့လူလူတည်ပင်ရင်ဒီလူလက်ကတော့ပြောချင်ခွင့်နဲ့ပတ်သက်ပြီးတော့ဟိုဘိုင်းနိုင်နားလေတာဆိုတော့လက်ခံပြင်သုံးတာယုံကြည်တာမျိုးကိုကျွန်တော်တို့ကတိတ်မတွေ့ရဘူးဘက်ပေါ်မှာလည်း အခြေခံပြီးတော့ကျွန်တော်တို့ပြောဆိုနေကြတာကိုနှစ်ဖက်စလုံးမှာတွေ့ရတယ်ဗျ
။ဟုတ်ကဲ့ကုဆောင်ကလီလိုင်းပေါ်မှာခဏနေပြီးအောင်ခင်ဗျာကျွန်တော်နောက်ထပ်ဆွေးနွေးမဲ့သူဖြစ်တဲ့ဇင်းစားဆရာဦးစိန်ဝင်းကိုဖိတ်ခေါ်ကြပါလေကုဆိန်ဝင်းကြားပါလားခင်ဗျာ
။ဟုတ်ကဲ့ကြားပါ
ကုဆိန်ဝင်းခုနကကုဆောင်ခါနဲ့ဆွေးနွေးခဲ့တဲ့နောက်ဆုံးအကြောင်းအရာလေးကိုပဲကျွန်တော်ဆက်ချင်ပါတယ်။ဘာလို့လဲဆိုတော့အခု ICG ကိစ္စတွေပဲပေါ်လာတဲ့အခါမှာဒီအင်ဒီယန်ကိစ္စမှာဒရင်တောက်နှူးဖြစ်တဲ့ကုဝါလုံးနဲ့ကုကျော်စိုးဦးနဲ့ပတ်သက်လို့တော်တော်ဝေဖန်မှုတွေဒါမင်းတို့ကြောင့်အခုလိုရည်ယူခံရတဲ့ဆိုတဲ့စာသားမျိုးတွေနဲ့လူမှုကွန်ရက်တွေပေါ်မှာရေးသားကြတယ်ပြန့်ဝေကြတယ်အဲ့ဒါမျိုးတွေဖြစ်လာတော့ကျွန်တော်ကနည်းနည်းလေးမေးချင်တာကဒီလွတ်လပ်စွာပြောဆိုခွင့်နဲ့ပတ်သက်လို့မြန်မာလူ့အဖွဲ့အစည်းမှာတံမိုးပြောင်းလာပြီလားကုစိန်ဝင်းသုံးသက်ချက်ရင်းဆုံးသိချင်ပါတယ်အဲ့ဒါ
ကျွန်တော်တို့လူ့အဖွဲ့အစည်းကတော့ဟိုလူ့အဖွဲ့အစည်းရဲ့လို့ကျောင်းရည်သူကပြောလို့ရှိရင်ကျွန်တော်တို့ကကြောက်တဲ့ကြောက်တတ်တဲ့လူ့အဖွဲ့အစည်းပေါ့နော်ဘာလို့ကြောက်မလုံခြုံမှုတွေကြောက်တဲ့နောက်ပြီးတော့ဒီအရာတွေလည်းဘာနေလာလဲဆိုတဲ့အခါကျတော့နှစ်ပေါင်းများစွာဆုပ်ဆူရေးအောက်ပေါ်အဲ့ဒီအောက်မှာနေခဲ့ကြရတဲ့အခါကျတော့အကုန်လုံးကကြောက်နေကြရတယ်။နောက်ဒီလိုမျိုးအခွင့်အလမ်းတွေဖြစ်လာတဲ့အချိန်မှာလွတ်ထွက်သွားမှဆိုတဲ့ဒါပဲအဲ့တော့ပဲရှိသေးတယ်အခြေခံအားဖြင့်နောက်ကျွန်တော်တို့ဒီပညာတွေပေါ့နော်ဟိုမျိုးဆက်အလိုက်ပညာတွေကိုဟို critical thinking ကိုတကယ်မသင်ခဲ့ကြရတာနောက် liberal arts ကိုဟိုမသင်ခဲ့ကြရတဲ့ပြဿနာလို့ဟိုကျွန်တော်ကတော့ဒီအကျိုးဆက်တော့မြင်နေတာဒါပေမဲ့ကျွန်တော်ကတော့လူဖွဲ့ပြီးရဒါရှိတရားကိုပြောပေးမယ်အဲသာမန်လူတွေမှာအပြစ်မရှိဘူးဒါလေးကိုဟိုပြောင်းလဲရမယ်ခေါင်းဆောင်တွေမှာပဲတာဝန်ရှိတယ်ခေါင်းဆောင်တွေကပဲအပြစ်ရှိတယ်လို့မြင်တယ်ခေါင်းဆောင်တွေကဒီလူဦးဖွဲ့ကြီးကိုဘယ်လိုတိဆောက်မလဲဆိုတဲ့ကိုယ်ပိုင်ယုံကြည်ချက်တွေကိုယ်ပိုင်အတွေးအမြင်တွေရှိရတယ်သူတို့မှာအဲ့ဒီဟာမရှိဘူးသူတို့ကိုယ်တိုင်ကအတွေးအမြင်တွေရှုပ်ထွေးနေတဲ့အခါကျတော့ဟောဒီလိုမျိုးလုပ်ရင်လည်းဒီလိုမျိုးမတော်မတရားလုပ်ရင်လည်းโอเคล่ะပဲဆိုတဲ့ဟာကိုပိတ်ချပေးလိုက်တဲ့အခါမှာတာမန်လူတွေကလိုက်သွားတယ်ဥပမာနိုင်ရှင်ပြောမယ်ဆိုရင်တော့ဒီအခုဟိုဒီဘက်ခစ်တွေပါဒီလက်ရသွန်းတွေကအဆွန်ရောက်တာနိုင်ငံတိုင်းမှာလက်ရသွန်းတွေခြားကြွားလာတာရှိတယ်ဒါပေမဲ့ဒါကလူငယ်စုတွေပဲအဲအဲ့ဒီဟိုနိုင်ရှင်ပြီးပြောမယ်ဆိုရင်အိန္ဒိယမှာဖြစ်တယ်အခုဖြစ်တယ်သို့တော်လည်းဒါကိုပြန်တုံ့ပြန်တယ်အဲဒီအာယူသူမှတရားသူကြီးရှိတယ်အဲ့တော့အစိုးရလုတ်ချင်နိုင်မဟုတ်တာကိုလုတ်ချင်နိုင်လို့လို့မြောက်ကျွန်တော်တို့ဒီမှာကြတော့ဘာဖြစ်လဲဆိုတော့လူ့ပြည်ကြီးက vulnerable ဖြစ်တဲ့အခါကျတော့ပါထွက်သွားတယ်ပေါ့နော်အခြေခံအဲ့ဒါကြီးကွာသွားတာပါဒါပေမဲ့ခုနပြန်ပြောရလို့ရှိရင်တော့အပြစ်ရှိတာကတော့ခေါင်းဆောင်တွေမှာပဲတွေ့ရှိပါတယ
်ဟုတ်ကဲ့ကျွန်တော်အားလည်းဆက်မိချင်ပါတယ်အဲ့တော့လွတ်လပ်စွာပြောဆိုခွင့်သတင်းမီဒီယာလွတ်လပ်ခွင့်နဲ့ပတ်သက်လို့ဒါဟာပြောမယ်ဆိုရင်တော့ဒီမိုစီသွားတဲ့အတိုင်းကြီးတွေမှာစံနှုန်းတစ်ခုနေနဲ့ထားတယ်အဲ့တော့နိုင်ငံခေါင်းဆောင်တွေပဲဖြစ်ဖြစ်ပါတီခေါင်းဆောင်တွေပဲဖြစ်ဖြစ်တိုင်းပြည်အကြီးအကဲတွေပဲဖြစ်ဖြစ်ဒီလွတ်လပ်စွာပြောဆိုခွင့်နဲ့သတင်းမီဒီယာအပေါ်ထားတဲ့သူ့ရဲ့စိတ်စေတနာတန်ဖိုးဒီနှစ်ထဲမှာဘယ်လိုများရှိပါလဲသူတို့အနေနဲ့ပို့ပြီးတော့များစွမ်းဆောင်ပေးနိုင်လားသူတို့ရဲ့အလုပ်ကံမှုပါပါပါတယ
်ဘယ်ဆန်းတောင်းနိုင်မလို့ကြာလာတာပေါ့ဟို2015နေပြီးတော့ဆက်တွေ့တာကျွန်တော်ဟိုအရင်ဆိုတာဘာဖြစ်တယ်များဖြစ်တယ်ထားပေါ့နော်2015နေဆက်တွေ့လာလို့ရှိရင်အမှုတွေပုံနားလာတာပဲအဖတ်တင်တာပဲကွာသွားတာအရင်တော့အစပိုင်းတော့ကတော့60ကျောက်ကာကြီးသုံးတာနေနောက်ပိုင်းတခြားပုံမှန်တွေအသုံးများလာတာအခုတော့ဒီလွတ်လပ်စွာပြောဆိုခွင့်နဲ့ပတ်သက်ပြီးတော့ထိခိုက်စေတဲ့ပုံမှန်အဓိကသုံးသွားတဲ့ပုံမှန်တွေကမျိုးယူစီလို60ကျောက်ကာကြီးလို့ပုံမှန်900လို့နိုင်လို့လုံတော့ဟုတ်တယ်မလားအဲ့ဒါကိုပတ်ပေါင်းဆောင်ကသုံးတယ်အဲစစ်တပ်ကလည်းသုံးတယ်အစိုးရလည်းတုံးတယ်အာဏာရပါတီလည်းတုံးတယ်ဒါကဘာလို့ပြနေလဲဆိုတော့သူတို့အာဏာရလာတဲ့အခါကျရင်ဒါမှမဟုတ်နေရာရလာတဲ့အခါကျရင်စဉ်းစားပုံစဉ်းစားနည်းကတမျိုးတည်းပဲအဲ့ဒါကငါ့ကိုမဝေဖန်နဲ့ဝေဖန်တာမကြိုက်ဘူးဆိုတဲ့ဟာပဲတကယ်တကယ်ကျတော့ဟိုကနိုင်ငံရေးသမားဖြစ်လာရင်နိုင်ငံကောင်းဆောင်ဖြစ်လာရင်တော်လာရဆက်မြင်ရတယ်ဘာလို့ကိုယ်ဟိုပြောရရင်ကိုဒီယာတူပေးတာဒီပတ်သက်ပေးတာအလကားပေးတာမဟုတ်လေဒါဒီသူကတိခဏနိုင်စမ်းနေရှိရအခုအဲ့လိုမဟုတ်ဘူးသူကဂျေဇူးရှင်ဆိုတဲ့စိတ်ကဝင်ပြီးတော့အဲ့ဒါငါတော့ပြောပြီးဆိုရင်ပြန်သူပဲတစ္ဆပောက်ပဲဆိုတဲ့ဟာမျိုးနဲ့ပုံပြန်နေဟာအဲ့ဒီဟာပြဿနာအကြီးကြီးဖြစ်လာသေးတာပြည်နယ်တွေကိုကြည့်လိုက်ရင်လည်းကြားမှဆိုရင်ကြားအစိုးရလူငယ်တွေကိုတရားစွဲတယ်နော်ဒါမှလုံးပြင်းလို့ဒါမျိုးကိုပါတီကလည်းတားလို့ရတယ်တကယ်တကယ်ကြပါတီမှာဆို
อุตสาหกรรมในด้านนู้นนี่เราไม่พิจารณาสูตรเลยส่วนนี้มูดีเลือกลุยอย่างแต่ที่ไม่ได้ทำมันชีวูปัจจุบันอุมาเป็นนายลุงโอเป็นนายลุงโอปารีอาณาปารีเปล่าอะไรสิเลยการสรุปแล้วมันเป็นจังหวะนี้สุดท้ายแต่ที่กองงานนี้นี่เลยขาดจ้ารอดาริวสับปีก็ลูกเชนไปเลยมันชีวูลูกผู้เลย โอ้ดาริวสับปีก็ลูกเชนไปเลยมันสีเกลือลูกผู้เลยจูดามเมลูโรเลยมันเทนเอาอุกโอเคพี่เอามาส่วนยังกูเอ็นดีสุยาจะเชนงาดรีมีดีอายเนี่ยตัวลิปเลนน่ะมันเต็มเลยตัวลิงยีนี่สั่งเกลือกูเชยมาอาณาญาเลยเชยมาเอ็นดีสุยาเนี่ยมีดีอายบอทาร์ดบอร์รานเนี่ยพัตเตอร์ลูกกูเชยมาบาดเจ็บเลยมีดีอายบอทาร์ดฮาร์ก้าอุตสาหกรรมในด้านดีดีลูกเล็กคนสุดาเกมมีอยู่มูอะไรจังจัมโมกรีจัมโมกรีตุนเนี่ยมันเต็มเลยจัมโมกรีซีเอสแฟนน้องแฟน
တော့ဆုတ်ခဲ့တဲ့ဟာမျိုးတွေရှိခဲ့တယ်ဒီအစိုးရမှာကျွန်နောက်ဆုံးတုံ့ပြန်တာကတော့ဘာလဲဆိုတော့သူတို့ယူဆရေးရာရမရှင်းလင်းမှု PDP နဲ့မရှိဘူးဟို survival ကိုပဲပယ်ပြီးတော့သွားနေတယ်အဲ့တော့ဟိုဟိုကွေးရောက်ဟိုတက်နဲ့လောဒီကွေးရောက်ဒီတက်နဲ့လောဖြစ်ပြီးတော့ဟောရှေ့နောက်မကြီးတာတွေလာပြီးတော့ဖြစ်တဲ့အကျိုးဟိုဖြစ်တာပဲလို့ထင်ပါတယ
်ဟုတ်ကဲ့ခင်ဗျာကိုစင်ဝင်းကိုမောင်ဆောင်ခလီလိုက်မောင်မခဏနေပြီးပါအောင်ခင်ဗျာကျွန်တော်တော့ရှင်နေဖိတ်ခေါ်ချင်ပါတယ်အရင်ဆုံးကိုဆိုင်အောင်ကျော်စန်းစနေမိမြလို့ရပါတယ်တူတူတူပေါ့
ဟုတ်ကဲ့မင်္ဂလာပါဗျာလူကြီးကကျွန်တော်ဒီအမေတောင်ဆန်းစုကြည်တက်လာတဲ့နောက်ပိုင်းမှာကျွန်တော်တံပရောကချုပ်ကင်ထားတဲ့ခါကြတော့ကျွန်တော်ဒီဒီနှစ်တည်းမှာတော့ဘာမှထူးခြားကြတာမရှိပါဘူးဗျာဘာလို့ဒီဒီအမေတောင်စုကတော့နောက်နှစ်ဆိုရင်တော့အလားယူတက်ပြီလို့ပဲကျွန်တော်ထင်ပါတယ်ခင်ဗျာဘာလို့တရားဥပဒေစိုးမိုးရေးမှာလည်း CIA ဝန်ကြီးမှာလည်းတံပရောကအုပ်ချုပ်တာများတယ်နော်အဲ့နဲ့ဒီကနာမည်ပဲရှိရ ICC မှာဆိုတော့ကျွန်တော်ငမများချိန်နဲ့တမတော်ကလောက်လိုက်တာတကယ်လို့ဆိုရင် ICC ကသူ့ကိုဆွဲတော့ဆွဲဆွဲဆွဲဆွဲကြည့်啊အပြစ်ရှိတော့ရှိရဒါမဲ့မဲအောင်လိုင်းတော့မတော်ဘဲနဲ့တော့သူ့ကိုလွတ်လိုက်တာဒါတဘာဝတရားမကြဘူးလေနော်နိုင်ငံတော်အနေနဲ့တမတော်ကချုပ်ကင်ထားတယ်နှစ်ပေါင်း80ကျော်60လောက်ရှိပြီဆိုတော့လွတ်လိုက်ရပြီနောက်ပိုင်းချုပ်ကင်ထားဆိုသူ့ရဲ့လောက်ရက်တွေကဒီနေ့ဒီအတော်မတက်နိုင်သေးဘူးပေါ့နော
်အ
ဲ့ဒါပဲကျွန်တော်ပြောချင်ပါ
တယ်ဟုတ်ကဲ့ကျေးဇူးပါကုဆိုင်အောင်ကျော်ဆန်းကျွန်တော်တချို့ပေးစာလေးတွေဖတ်ချင်ပါတယ်အရင်ဆုံးဥစိတ်မောင်ရေးထားတာလေးဖတ်ပြပါမယ်သူကတော့မြန်မာနိုင်ငံအတွင်းမှာလွတ်လပ်စွာပြောဆိုခွင့်တဲ့သတင်းမီဒီယာလွတ်လပ်ခွင့်တွေ2018ခုနှစ်ကုံဆုံးခံကြီးကစပြီးတော့2019ခုနှစ်အတွင်းဝင်ရောက်လာတဲ့အထိထိန်းချုပ်မှုတွေအရေးယူမှုတွေတရားစွပ်စွမှုတွေရော့ကျလာတယ်လို့အကြမ်းင်းသုံးသပ်မိပါတယ်တဲ့လွတ်လပ်စွာပြောဆိုခွင့်နဲ့ပတ်သက်လို့2019ခုနှစ်အတွင်းမှာဆန္ဒထုတ်ဖော်မှုတွေဆန္ဒပြမှုတွေတိုးတက်လာပါတယ်စီကံနဲ့ညီလို့ကြွေးကြော်တမ်းတွေကလည်းတိုက်ခိုက်ရှုံချမှုမျိုးထက်ထောက်ပြဝေဖန်တဲ့သဘောဆောင်တယ်လို့လည်းအရေးယူတာစီဖိနှိပ်မှုတွေနည်းလာတာကိုသုံးသပ်နိုင်ပါတယ်တဲ့အစိုးရနဲ့တက်မလို့ဆက်ဆံမှုမှာဆက်ဆက်တိမခံတဲ့တက်မလို့ရဲ့သဘောထားပြောင်းစားပြုလာမှုတွေ2019မှာရှိလာသလားလို့လည်းလွတ်လပ်မှုအနည်းငယ်ဖြစ်လာတယ်ဆိုပြီးထင်ပါတယ်တဲ့ဒီလိုဖြစ်လာဖို့လည်းနိုင်ငံတကာတိုင်ဝမ်ရဲ့ PR တွေဝေဖန်ပြစ်တင်မှုတွေရှုံချမှုတွေများလာလို့လည်းပြောင်းလဲမှုတွေဆက်လာရတယ်လို့ဆိုနိုင်ပါတယ်တဲ့သတင်းမီဒီယာနဲ့ပတ်သက်ပြီးတော့တွေ့ရတာကသတင်းမီဒီယာကောင်စီရဲ့ကြီးကြပ်ကိုကဲမှုကြောင့်သတင်းမီဒီယာများကရေးသားအတင်ပြမှာလွန်ကဲခြင်းလွန်ကျွန်းမှုတွေနှေးပါသွားပါတယ်တဲ့လူလက်ဆာရေးသားတင်ပြမှုတွေရှိပေမဲ့အနေနဲ့ဖြစ်ကြပါဘူးတဲ့ပုတ်ကလေးကစင်းစာတွေနဲ့ဂျာနယ်တွေမှာဗန္ဓာရေးခက်ခဲကြောင့်ရက်ဆိုင်လျာတော်တွေပြားပါတယ်အစိုးရတက်မလို့နဲ့ကြန့်ခိုင်ရီတို့ပါတီတို့နဲ့မကိရမကင်းကြောင့်စင်းစာတွေနဲ့ဆန္ဒစင်းတွေပဲလှုပ်ရှားနိုင်တာကြောင့်အပြစ်ပေးရေးယူမှုတွေကျဆင်းလာတာဖြစ်နိုင်တယ်လို့လည်းယူဆနိုင်ပါတယ်တဲ့အဓိကအနေနဲ့တင်ပြချင်တာကနိုင်ငံတကာအတိုင်းဝိုင်းနဲ့ICJ တို့ ICC တို့ရဲ့အရှိန်အကြောင်းတကောင်းနိုင်ငံတော်အစိုးရရဲ့ဖွဲ့စည်းပုံပြင်ဆင်ရေးအရှိန်အကြောင်းလကောင်းမြန်မာနိုင်ငံအတွင်းမှာလွတ်လပ်စွာပြောဆိုခွင့်နဲ့သတင်းမီဒီယာတွေလွတ်လပ်မှုအတန်တင့်ရှိလာတယ်လို့ဆိုရပါမယ်တဲ့ဒီမိုစီစံချိန်စံညွှန်းအရတော့ဖွဲ့စည်းပုံမပြင်နိုင်သေး၍ဖြစ်လာအောင်မယ်လို့မမြင်သေးပါဘူးတဲ့ကုလသမဂ္ဂတိုင်ဝမ်မှာတော့လွတ်လပ်စွာပြောဆိုခွင့်သတင်းမီဒီယာလွတ်လပ်ခွင့်ရှိတဲ့နိုင်ငံများဆီမှာထည့်သွင်းခံထားရပါတယ်တဲ့ဒါဥစိမ်မောင်သူ့ရဲ့သုံးသပ်ချက်အမြင်ကိုပြပလိုက်တာပါနောက်တူကတော့ကုဘူကြီးပါ Tuaro Pioraga, Nimabi Madrin Lula Kungu Pepin Tara, Ning Naze Lo, Setsuya Piba Media Ripoma, Atimian Leon, Nimuzo, Wara Kangejare, Akule Setaya Lukun Chupamu, Indian Lukisam Yuma, Pogon Lotte Subiro, Reda Dremitama, Kuwa Lonogu, Disabodi, Pian, Wara Kani Jaware, Da Kubuji, Tuamian, Pipurawa, Da Russian Yatuamian, Pioso Jarawa, General Piamido Kusan Kagu, Diana Patabido, Piam Major Maracanaro. The day media buying a Pataluva Kusongaga, the Chini, the Tiasa Sukari, a Chini, a Piemona, three media buying a Patalu, to get a little left. Pierre Machi, the three media, pop out Nanguin, a Patalu, Kusonga, Balumi Male.
A Patamau don't know the three media for Matari, Palesu, the Ruin Yaku, I don't know what Sarah, the general room. ဒီနေ့ကြီးရဲ့လွှဲရတဲ့လုပ်ခွင့်ရလားမရလားဆိုတာကအထူးသဖြင့်အဲ့ဒါပဲကိုဝါလုံးတို့ကိုကြိုဆိုလို့တရားစွဲခံပြနေတာပါမှာအဲ့ဒီအရှင်ကပုံမြင့်တက်လာတယ်နောက်တစ်ခုကတော့ဒီအဲ့လိုမျိုးဒီမြန်မာအတန်တို့ဒီသနာပြောတဲ့ဒီအစိုးရပိုင်းဒီဒီ ဒီကြာလွတ်လပ်တဲ့ပုတ်လကမီဒီယာတွေကိုလည်းအဲ့လိုမျိုးဒီအင်္ဂလီလိုပဲတောင်းရမယ်ဆိုတာမျိုးပြရသေးဘူးရှိတာကိုကျွန်တော်တို့ကတွေ့ရတယ်အဲ့တော့အဲ့ရနေထားတာပေါ့အခြားသောဟိုလွတ်လပ်လားမလွတ်လပ်ဆိုတာအခုလက်ရှိကိုပဲကျွန်တော်တို့ကဒီတင်းမီဒီယာတွေတရားစွဲထားတဲ့အမှုကတုံးချက်ချမှုရှိတယ်ပြီးတော့တင်းမီဒီယာတင်းတမာပေါင်း
ဒီအပရမေအဲ့ကာလဝင်းကျင်မှာဆိုရင်ဒီရခိုင်ပြည်နယ်မှာရှိတဲ့ဒီရခိုင်တပ်မတော်အေအေကိုအေအေကွာအဲဒီနေ့ပတ်သက်တဲ့ဒရင်တွေပေါ်ပြလို့ဆိုပြီးတော့ကျွန်တော်တို့ဒီတရားဆွဲထားတဲ့အမှုကြီးအများကြီးရှိတယ်ဒီအေယာဝီမှာဆိုရင်လည်းအေယာဝီရဲ့ဒီအဒီတာဖြစ်တဲ့ကိုယင်းဒီတရားဆွဲခံထားတယ်အခြားသောဘောနော်ဒီ RF
တွေကတော့အစိုးရရဲ့နယ်ရေတစ်ခုပဲသွားနေကြတာပေါ့နော်အထူးသဖြင့်တော့ဟိုလိုညာကိစ္စနဲ့ဒီလက်နက်ကန်ပြစ်ပတ်ကိစ္စတွေမှာအစိုးရရဲ့ပေါင်ထဲမှာပဲရှိနေတာပါပဲဟုတ်ကဲ့ခင်ဗျာကျွန်တော်အချိန်လေးနည်းနည်းစစ်သွားလို့ပါကျွန်တော်တို့အခုဒဲလီလိုက်စီစဉ်ဒီမှာပဲရနာခွင့်ပေးပါအဓိကပါဝင်ဆွေးနွေးပြီးတဲ့ကုဆောင်ခကုဆိုင်ဦးနဲ့သရရှင်တွေအားလုံးကိုကျေးဇူးအများကြီးတင်ပါတယ် တရိုက်လီလိုင်းအစီအစဉ်ကိုပြန်လည်နားဆင်ကြရပါတရိုက်လီလိုင်းအစီအစဉ်ကိုအင်္ဂါနဲ့စနေနေ့ညတိုင်းမှာနားဆင်နိုင်ပြီးပါဝင်လို့လဲဆွေးနွေးနိုင်ပါတယ်ခင်ဗျာဖြူရီအမေရိကန်တန်ကအစီအစဉ်တွေကိုစပီးတင်ဆက်ပေးနေပါတယ်ဒီနေ့သူယုံကြည်ရအစီအစဉ်မှာမြန်ပိုင်းဆိုင်ရာအနုပညာဖန်တီးမှုတွေလုပ်နေတဲ့နိုရာရဲ့ယုံကြည်ရကိုနားဆင်ရပါမယ်မမိုးဖြူကအစီအစဉ်တင်ဆက်ပေးထားပါတယ် เราเข้าตัวเขาอยู่ที่ไม่ถึงเราไปไม่รับเราเลยเราจะเสียมาได้ยังป่วยเราเลยไอ้เช่นเราเกิดมาเนี่ยตั้งแต่กี่ปีอย่างเช่นเราละเลยไอ้ใครจะดูเงี้ยเลยดูเงี้ยเชื่อใจใครจะเราไอ้อันนี้จะทำอยู่ที่คิดใจจริงๆนะวันนั้นไอ้จะช่วยอดีตฟังเล็กเชื่อเราจะช่วยพี่เนี่ยไอ้เช่นเนี่ยตัวเราเลยเนี่ยตัวเนี่ยตัวเราปกปิ้วทุกคนเนาะเข้าตัวเขาเนาะเข้าตัวที่มีเส้นที่ตัวเราเลย เดี๋ยวนี้เจอตัวเราไม่ได้ทำงานเลยแค่กันเราเลยปกปิ้วน้าเลยละวะเลยอะไรมีเดียวเดียวเลยอะไรวะอธิการบาลเลยหรออธิการกู้กู้เอ็กซ์เพรสโลชันอะไรสักหน้าวะเนาะหนูว่าเราจะเอาไอ้ยังว่าตัวใหญ่หนูว่าซาลูกได้ทารองว่าส่วนใหญ่บาจามูรุกู้กู้จะต้องเจ้าที่เอ็กซ์เพรสโลชันอะไรวะเนาะกูอยากแต่งนิวพอทุกชันนิวกูสิ่งนั้นจะเรียกว่าลูกพอทุกชันอะไรสักหน้าไอ้เราเราจะเอาลูกตัวเราเลยเงี้ยเลยเงี้ยเดียวค่ะเจ้าวิ่งไปเดียวเอาเราที่อัน
ဒီကဘာလဲဆိုတော့အဓိကကိုယ့်ကိုယ်အစ်စလုပ်ချင်တဲ့ဆန္ဒပါဘာခင်ဗျာအင်္ဂါနေ့ညပိုင်းတဲလီလိုက်စီစဉ်ကနေကြိုးစားရတယ်ကျွန်တော်တွေးရတဲ့လောက်ဆိုရင်ဒီလွတ်လပ်စာတို့ကိုပြောဆိုခွင့်နဲ့ပတ်သက်ပြီးတော့အဲ့ရလို့ပေါ့အဲ့ရနေဖောက်ဖွဲ့ချင်နေဆိုတာတွေကဘာလဲဆိုတော့ ဟောအင်းနိုင်ငံရေးချင်းနေလေးပဲလေနော်နိုင်ငံရေးချင်းနေတော့ဒီပြင်းခဲ့တဲ့ပုံစံလေးမြင်တွေ့မှုတွေအဲ့ဒီရဲ့ဆောင်းမှုမှုတွေခံရကိုခံခဲ့ရတော့ကျွန်တော်တို့ဒီမျိုးကအိမ်လုံးတစ်ခုလုံးကိုတော့ဆောင်းဆင်ရအောင်ဆက်ဖောင်းဖြစ်နေရပါတော့အဲ့ဒီကြောင့်ကျွန်တော်အဲ့ဒီရေမှာအရန်ကိုကိုယ့်ကိုအစ်စအရန်လုံးချင်းလုံးချင်းခဲ့ရပါလေအဲ့လိုနဲ့ပဲဒီလိုမျိုးအစနှစ်တာအိမ်မှာအခြေအနေနဲ့နစ်နေရပါဒီဒီချင်းမှာဒီရတွေပဲနောက်တော့ပုံပုံရရင်းကျက်လာတော့ဘာသွားပြည့်လဲဆိုတော့ကျွန်တော်ဒီ creative energy ပေါ့လေဒီတစ်ခုခုကိုဖန်တီးရဆိုတဲ့ energy ကကိုပြောက်ဟဲမဟုတ်ဘဲနဲ့ဒီ society မှာရှိတဲ့ကိစ္စတွေအားလုံးကျွန်တော်တို့မမြင်ရတဲ့ဟက်တိုင်းရှင်တွေပေါ့လေအဲ့ဒါဒီမှာပါသွားပြီးတော့တက်ရောက်တယ်ဆိုတဲ့ဟာမျိုးပေါ့အဲ့ဒါမျိုးသွားပြီးရတာမှာကျွန်တော်အခုလောဆယ်အဲ့ပထမပုံစံနေလာနေရတော့အခုတစ်ဖက်ဆိုရင်ဒါဟိုကျွန်တော်နိုင်ငံဆိုဟိုဘောနော်ဆောင်းမတိုက်ချင်းနေနိုင်ငံလို့ပြောလို့ရပါတော့လေဇာလိုက်ဆောင်းမဆောင်းမတိုက်ရှိတယ်မတော်ဒီချစ်တဲ့မျိုးကမျိုးအကြီးကျယ်ထုတ်ခိုင်းရတဲ့ခါကျတော့အဲ့ဒါတွေကိုကောကိုကအခုစဉ်းစားရင်ကိုတော့က resource တွေဖြစ်လာတယ်ဝေါ်တွေဖြစ်လာတယ်ကိုကိုလည်းမျိုးထုတ်ရတဲ့ဟာပုံပုံပြီးတော့လည်းအထူးသဖြင့်ရှိလာတယ်ပေါ့လေဆိုတော့မျိုးအဲ့ဒါကျတော့အဲ့ဒါတွေပေါ်မှာပဲအခြေခံပြီးတော့ဟောအလုံးလုံးဖြစ်တယ်ပေါ့လေဆိုတော့မျိုးက media မျိုးစုံတုံးဖြစ်တယ်သူတစ်ဖက် performance အမျိုးတခြား media အသစ်တွေကိုလည်းပုံပုံပြီးတော့တုံးဖြစ်တယ်ပေါ့အဲ့တော့မျိုးသမားကအရင်ကတော့ simulation ရောစီမံမျိုးနဲ့မကြည့်ရပါဖြစ်တယ်ဆိုတော့စီမံမျိုးဆက်တုန်းကတော့ကျွန်တော်ကရှင်းပေါ့နော်တာဂက်ကဒီစစ်စေးရရှိတယ်ဆိုတော့ဒီဖြည့်ထင်ရတဲ့ဟာတွေရှိတယ်အဲ့ဒါကိုထိုးဖောက်တယ်ဆိုတော့အဲ့လိုအဲ့ဝါထားရခြင်းတစ်ခုရှိတယ်ပေါ့လေကျွန်တော်မျိုးသားကဖြစ်လာတယ်ဆိုတော့2010နောက်ပိုင်းအရင်ပြုတ်နေတာပြီးတော့ကဘာနဲ့လဲသွားထိတ်လိုက်ရောကျွန်တော်တို့ကပြဿနာပေါင်း16000နဲ့နေဆိုင်ရအောင်အဲ့ခါကျတော့ကြိုင်ဆိုင်မှုအားလာရောဒီနှိုင်းရှင်လာရော global level တွေဖြစ်လာတာပေါ့အဲ့ဒီကြေးကြီးအစကိုတွင်းရဲ့ပတ်တံဖြတ်ပြီးတော့ကြေးကြီးအမိအပေါ်လာတော့လေကျွန်တော်အဲ့လိုရင်းကြည့်ရဲမြန်မာကုန်ဟိုင်းကလည်းဒီရာလူရွေးချယ်ခဲ့တဲ့ပုံစံမျိုးလို့ဒီသရှိအမိလေးတဲ့တော့ဒီပညာလေးချိကလို့ရတဲ့ဟာရှိတယ်အဲ့အမှုပညာလေးတစ်ဆင့်လေယာဉ်ပေါင်းများစွာရှိတယ်အဲ့လေယာဉ်လေးတွေပုံစံမျိုးစုံနဲ့ပြန်ပြီးအုံချလိုက်ရတယ်ပေါ့လေကျွန်တော်လောဆယ်မျိုးကအဲ့ဒါကိုဒီမှာလုံးကြည့်ပြီးလုပ်နေရတဲ့အရာပေါ့လေဟုတ်ပြီပါ
အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ
်။ VOA American တန်ကအစီအစဉ်တွေကိုဆက်ပြီးတင်ဆက်ပေးနေပါတယ်။အခုဗိုလ်ရုံးနေ့မနက်ပိုင်းထုတ်လွှင့်ပေးခဲ့တဲ့တနာရီအစီအစဉ်အစားဆုံးကိုမနက်၈နာရီကနေ၉နာရီအထိလိုင်းတူမီတာ20 kHz 15.3 ညလိုင်းတူမီတာ25 kHz 17.3 ညလိုင်းတူမီတာ32 kHz 6335တို့ကနေပြန်လည်နားဆင်နိုင်ပါတယ်ခင်ဗျာအခုတော့ဒီကနေ့မနက်ဖက်နောက်ဆုံးရသတင်းချင်းချုပ်ကိုမတ်မြသင်အောင်ကကြီးညာပေးပါမယ်ခင်ဗျာ
မြောက်ကိုရီးယားကပေးမယ်လို့ချင်းချောက်ပြောဆိုထားတဲ့ဘယ်လိုခရစ်စမတ်လက်ဆောင်မျိုးကိုမဆိုရင်ဆိုင်ဖို့အသင့်မယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောပါတယ်။နှစ်နိုင်ငံကြားနျူကလ িয়ার ရေဆွဲဆက်ညှိနှိုင်းပွဲရက်ဆိုင်နေချိန်မှာမြောက်ကိုရီးယားကအခုလိုချင်းချောက်ထားတာပါ။နျူကလ িয়ার ရေဆွဲနေပွဲမှာလိုက်လျောမှုတွေလုပ်ဖို့မြောက်ကိုရီးယားကအမေရိကန်ကိုတောင်းဆိုထားပြီးဘယ်လိုခရစ်စမတ်လက်ဆောင်ကိုရွေးမလဲဆိုတာတော့အမေရိကန်အပေါ်မှာသာလုံးဝမူတည်တယ်လို့ဒီလအစိုးပိုင်းကသတိပေးချင်းချောက်ထားတာဖြစ်ပါတယ်။သမ္မတဒေါ်နယ်ထရမ့်ကိုတရားစွဲဆိုထားတာအထက်လွှတ်တော်မှာစစ်ဆေးကြားနာမယ့်ကိစ္စရှေ့မဆက်နိုင်ဖြစ်နေချိန်မှာပဲဒီမိုကရက်လွှတ်တော်အမတ်တွေကိုသမ္မတကအင်္ဂါနေ့မှာအပြင်းထန်ဝေဖန်ထိုးနှက်ပါတယ်။ Republican အများစုရှိတဲ့အထက်လွှတ်တော်မှာတရားစစ်ဆေးမှုစတင်နိုင်ဖို့ဆွဲချက်တွေပေးပို့ရမှာကိုအကန့်အသတ်မရှိရွှေ့ဆိုင်းလိုက်တဲ့အောက်လွှတ်တော်ဥက္ကဋ္ဌ Nancy Pelosi ကိုအထူးသဖြင့်အဓိကပြစ်မှတ်ထားပြီးတော့သမ္မတကဝေဖန်တာပါ။အထက်လွှတ်တော်မှာတရားစစ်ဆေးရေးအခါတာဝန်ရှိသူ၄ဦးရဲ့ထွက်ဆိုချက်တွေကိုကြားနာဖို့အထက်လွှတ်တော်ဒီမိုကရက်ခေါင်းဆောင် Chuck Schumer ကတောင်းဆိုတာကို Republican လူများစုခေါင်းဆောင် Mitch McConnell ကပေးချထားပါတယ်။ဆူဒန်နိုင်ငံမှာနှစ်ပေါင်းများစွာအတွင်းပထမဆုံးအချိန်ဖြစ်ခရစ်စမတ်နေ့ကိုအများပြည်သူအားလည်းရဲ့အဖြစ်အတွင်ကူးပြောင်းရေးအစိုးရကတတ်မှတ်ကြေညာလိုက်ပါတယ်။ဒါဟာနိုင်ငံအခြေခံဥပဒေမှာပြဋ္ဌာန်းထားတဲ့လွတ်လပ်ခွင့်နဲ့ကိုက်ညီအောင်လှုပ်ဆောင်တာဖြစ်တယ်လို့ဝန်ကြီးတဦးကပြောပါတယ်ရှင်
။ဗိုလ်ဒေါက်နီမနက်ခင်ထိတ်တန့်ရောက်နေတဲ့တဲ့ရင်အချင်းချုပ်ကိုမတ်မြသင်အောင်ကကြေညာပေးခဲ့တာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအင်ဂျင်နီယာကတော့ Darrell Smith ဖြစ်ပါတယ်။ကျွန်တော်ကတော့ရဲမတော်မှာ
ဒီကနေ့ညနေပဲ 6:00 ခွဲကနေ 9:00 အထိထုတ်လွှင့်မဲ့အစီအစဉ်တွေကို Light to Media 7, Light to Media 19, Light to Media 25တို့ကနေအတန်လွှင့်ပေးမှာဖြစ်ပါတယ်။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။တောတက်ရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေပါစေခင်ဗျာ။
This program has come to you from the Voice of America, Washington.